Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇွန်လ23ရက်ဗုဒ္ဓဦးနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုမက်ခင်ဖြူတွင်နဲ့ကျွန်တော်ကြော်ကြော်သိမ်းတင်ကြမှာပါ။အမေရိကန်လူမှုအုံပိုင်းတွေအကြောင်းယုံကြည်မှုပြန်တည်ဆောက်ရေးနည်းလမ်းတွေကိုသမ္မတဥပမာဦးဆောင်ပြီးဒီကနေ့အင်ပြူတော်မှာဆွေးနွေးကြဖို့ရှိပါတယ်။တောင်တရုတ်ပင်လယ်ရေပယ်နဲ့အငင်းပေါင်းမှုကိစ္စတရားရုံးဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်တရုတ်နဲ့ဖိလစ်ပိုင်ကြားတွေ့ဆုံဆွေးနွေးခြင်းနဲ့လေတံတွေထွက်လာသလိုအင်အားသုံးဖြည့်ရှင်းတာဆောင်ကြဖို့မြန်မာနိုင်ငံသားရေးဌာနကတိုက်တွန်းပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားဌာနအကြံပေးပို့ကူဟာဒီကနေ့ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ကောင်းပါပြီရှင်ဒီညနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့တောင်တရုတ်ပင်လယ်ပြင်နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးနိုင်ငံတကာကုန်သမာရီယုံကဆုံးဖြတ်ချက်ချပြီးတဲ့နောက်မြန်မာနိုင်ငံဘက်ကဘယ်လိုပြောဆိုထားပါသလဲ
တခြားဖြစ်မဲ့အလုံးကိစ္စတွေကိုတက်ဆိုင်ရာပါတီဆီကနေပြီးတော့တက်ဆိုင်ရာနိုင်ငံတွေကနေပြီးတော့ရှောင်ကျဉ်ကြပါဆိုပြီးတိုက်တွန်းတာရှိတယ်
မြန်မာနိုင်ငံသားဝန်ကြီးဌာနပြောခွင့်ရဦးအောင်မျိုးမြင့်ပြောသွားတာပါဒီအကြောင်းနဲ့အတူအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာနဲ့ပတ်သက်ပြီးနိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့ကြီးရဲ့ထုတ်ပြန်ချက်ပေါ်မဘာသာရဲ့သဘောထားနဲ့တဘာဝပဝန်ကျင်ထိန်းသိမ်းရေးဆိုင်ရာသတင်းဆောင်ပါတဲ့ပုဂ္ဂိုလ်လည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မကင်ဖြူထွေးတို့ကပြောပြပေးပါမယ်ရှင
်အမေရိကန်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေလူမှုအခွင့်အရေးကောင်းဆောင်တွေတက်ကြွလှုပ်ရှားသူတွေနိုင်ငံရေးကောင်းဆောင်တွေကိုသမ္မတဗရာကိုဘာမာကဒီကနေ့အင်ပြူတော်မှာတွေ့ဆုံပြီးလူမှုဝန်ပိုင်းတွေကြာယုံကြည်မှုပြန်တည်ဆောက်ဖို့နည်းလမ်းတွေကိုဆွေးနွေးကြဖို့ရှိပါတယ်။လူမှုဝန်ပိုင်းတွေနဲ့သူတို့ကိုကောက်ကွယ်ပေးဖို့တာဝန်ယူထားကြတဲ့ရတပ်ဖွဲ့ဝင်တွေကြားတင်မှောက်မှုတွေကရှိနေတာပါ။အမေရိကန်ပြည်ထောင်စုဟာတချို့ပြောနေသလိုကွဲပြားနေတာမဟုတ်ပါဘူးလို့သမ္မတဗရာကအခိုင်အမာပြောဆိုအပြီးနောက်ပြန်မှာပဲအခုလိုတွေ့ဆုံဆွေးနွေးဖို့စီစဉ်ထားတာပါ။လွန်ခဲ့တဲ့သတင်းပတ်တွင်ဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကနေကျွန်တော်တို့ရဲ့ဒီမိုကရေစီမှာအနယ်ရှိုင်းဆုံးအကွဲကြောင်းကြီးရှိနေတာပေါ်လာတယ်လို့Texas ပြည်နယ် Dallas မြို့မှာတနက်နေ့ပြစ်ခတ်ရပြီးတည်ဆုံသွားတဲ့ရဲတပ်ဖွဲ့ဝင်၅ဦးအတွက်အင်္ဂါနေ့ကလုတဲ့အောက်မိဝယ်ဂုံပြုအခမ်းအနားမှာသမ္မတဥပမာကပြောခဲ့ပါတယ်။ Louisiana နဲ့ Minnesota ပြည်နယ်တွေမှာလူမဲမျိုးသား၂ဦးကိုရဲတပ်ဖွဲ့ဝင်တွေကတပ်ခဲ့တဲ့အပေါ်ဒေါသထွက်တဲ့လူမဲစစ်ပြန်တဦးက Dallas မြို့မှာရဲတပ်ဖွဲ့ဝင်တွေကိုပြီးခဲ့တဲ့သတင်းပတ်တွင်6မြောင်းပြစ်ခတ်ခဲ့တာပါ
။တောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးကိုသူပိုင်တယ်လို့တရုတ်နိုင်ငံကပြောထားတဲ့အပေါ်ဥပဒေကြောင်းအရခိုင်လုံမှုမရှိဘူးဆိုပြီးအနုညာတာခုံရုံးကအင်္ဂါနေ့မှာဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက်တရုတ်နဲ့ဖိလစ်ပိုင်တို့တွဲဆုံဆွေးနွေးဖို့အစပြောလာနေကြပါပြီ။ဒီလိုတွဲဆုံဆွေးနွေးခြင်းအဖြစ်လက်နက်ကင်ပြိပခါဖြစ်မဲ့အလားအလာရော့သွားနိုင်တာကြောင့်နိုင်ငံရေးအရအများလက်ခံနိုင်တာကြောင့်ပါ။ဒီဆုံးဖြတ်ချက်ကိုဖိလစ်ပိုင်ဆိုရကကြိုဆိုခဲ့ပေမဲ့တရုတ်နိုင်ငံဘက်ကတော့လက်မခံကြောင်းချက်ချင်းတုံ့ပြန်ခဲ့တာပါ။ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ညီကပမာမခန့်တုံ့ပြန်ခဲ့ပေမဲ့တွဲဆုံဆွေးနွေးဖို့ဆန္ဒရှိကြောင်းကိုလည်းအင်္ဂါနေ့တုန်းကအရေးအမို့ပြောပါတယ်။ရမော့ဆရာဆလန်ကြီးကတော့အဆုံးသတ်သွားပါပြီ။မှန်ကန်တဲ့လမ်းကြောင်းပေါ်ကိုပြန်ပြီးတော့ရှောင်လိုက်ရမယ်အချိန်မှာဖိလစ်ပိုင်ဆိုရတဲ့အနေနဲ့တောင်တရုတ်ပင်လယ်ရေးနဲ့ပတ်သက်ပြီးတော့တရုတ်ဆိုရနဲ့တွေ့ဆုံဆက်ဆက်ညှိနှိုင်းလို့တဲ့ဆန္ဒရှိတယ်ဆိုတာကိုမကြခင်တုန်းကပြသခဲ့တာကိုလည်းတရုတ်ဆိုရကသိထားပါတယ်လို့ဆိုပြီးတော့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ရီကအင်္ဂါနေ့မှာပြောဆိုပါတယ်တောင်တရုတ်ပင်လယ်ရေးနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတွေမပါဝင်ပဲနှစ်နိုင်ငံအကြားတွေ့ဆုံဆွေးနွေးလို့တဲ့ဆိုတာကိုတရုတ်ဆိုရကဟုတ်ရင်ကလေးကပြောလာခဲ့တာပါပြီးခဲ့တဲ့လ30ရက်နေ့ကသမ္မတတာဝန်စတင်ယူခဲ့တဲ့ဖိလစ်ပိုင်သမ္မတတဲ့ရော်ဒရီဂိုဒူတာတက်ကလည်းတရုတ်နိုင်ငံနဲ့ဒီနှစ်နိုင်ငံကြားဆက်ဆက်ညှိနှိုင်းတာတွေလှုပ်သွားလို့တဲ့ဆိုတာကိုသမ္မတရွေးကောက်ပွဲမဲဆွဲစည်းရုံးချိန်ကလေးကပြောဆိုလာခဲ့တာပါရှင်
။တောင်တရုတ်ပင်လယ်ရေးကိစ္စနဲ့ပတ်သက်တဲ့အနုညတာခုံရုံးရဲ့ဆုံးဖြတ်ချက်ကိုမြန်မာနိုင်ငံကမှတ်သားထားတဲ့အကြောင်းအဲဒီဆုံးဖြတ်ချက်ရဲ့အကျိုးသက်ရောက်မှုနဲ့ဒေတာတွေနဲ့ပြင်ပကိုရိုက်ခတ်လာနိုင်မဲ့ကြက်ကိုမြန်မာနိုင်ငံကစောင့်ကြည့်လေ့လာနေတယ်လို့မြန်မာနိုင်ငံကြားရေးဌာနရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။1982ခုနှစ်ကုလသမဂ္ဂပင်လယ်ပြင်ဥပဒေဆိုင်ရာသဘောတူညီချက်နောက်ဆက်တွဲ9အရတောင်တရုတ်ပင်လယ်အရေးကိစ္စနဲ့ပတ်သက်ပြီးဇူလင်လ12ရက်အင်္ဂါနေ့မှာအနုညတာခုံရုံးကဆုံးဖြတ်ချက်ချပြီးတဲ့နောက်မြန်မာနိုင်ငံသားရဲဌာနရဲ့သတင်းထုတ်ပြန်ချက်ထွက်လာတာပါမြန်မာနိုင်ငံဟာတောင်တရုတ်ပင်လယ်တွင်နယ်မြေပိုင်ဆိုင်တယ်လို့ကြေညာထားတဲ့နိုင်ငံတွေထဲမှာမပါပေမဲ့တောင်တရုတ်ပင်လယ်တွင်ဖြစ်ပေါ်တိုးတက်မှုတွေကိုအလေးနဲ့ထားတယ်လို့သတင်းထုတ်ပြန်ချက်မှာပြောထားပါတယ်အငင်းပေါင်းမှုကို1982ပင်လယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက်အပါအဝင်နိုင်ငံအားလုံးကတိမတ်ပြုတဲ့ပြည်ပဆိုင်ရာဥပဒေအခြေခံမူတွေနဲ့အညီဆွေးနွေးတာချစ်ကြည်ရင်းနှီးစွာညှိနှိုင်းတာတွေကနေတဆင့်ငြိမ်းချမ်းစွာဖြည့်ရှင်ရေးကြိုးပမ်းမှုတွေအားလုံးကိုအစဉ်အမြဲအားပေးထောက်ခံတယ်လို့လည်းဆိုပါတယ်။လက်ဆိုင်တဲ့နိုင်ငံတွေအနေနဲ့အခြေအနေကိုတင်းမာစေတဲ့လှုပ်ဆောင်မှုတွေပေါ်ထိန်းသိမ်းဆောင်ရွက်ကြဖို့ပြဿနာကိုအင်အားသုံးဖြည့်ရှင်တာဒါမှမဟုတ်ချင်းချောက်တာတွေကနေရှောင်ကျဉ်ဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံဟာစီးမီးဥပဒေကိုအခြေပြုတဲ့အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့လျောက်နိုင်ငံတကာတိုင်ဝန်အတွင်းနိုင်ငံသားဆက်ဆံရေးကိုကောင်းထည်ဖော်တာမှာ စီမင်းဥပဒေကိုလေးစားလိုက်နာရေးကတိပြုထားပါတယ်လို့လည်းဖော်ပြထားပါတယ်မြန်မာနိုင်ငံအနေနဲ့တောင်တိုးပင်လယ်တွင်နိုင်ငံတွေလိုက်နာရမယ့်လူထုံးလုံနည်းဆိုင်ရာကြေညာချက်အပြည့်အဝနဲ့ထိရောက်စွာအကောင်အထည်ပေါ်ရေးတောင်တိုးပင်လယ်တွင်ကျင့်သုံးတရဆောလင်စွာပေါ်ထွက်ရေးအတွက်တူညီဆန္ဒပေါ်အခြေပြုပြီးအာဆီယံဖွဲ့ဝင်နိုင်ငံတွေတရုတ်နိုင်ငံတို့နဲ့ဆက်ပြီးလက်တွဲလုပ်ကင်သွားမယ်လို့လည်းမြန်မာနိုင်ငံသားဌာနရဲ့ဒီကနေ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ
်အာဖဂန်နစ္စတန်နိုင်ငံနဲ့အနီးအနားမှာနောက်ထပ်တပ်ဖွဲ့ဝင်ရပောင်းများစွာကိုချထားပြီးလိုအပ်လာရင်စစ်ပွဲဒေသကိုလွှတ်ဖို့အစဉ်သစ်ဖြစ်နေကြမယ်လို့အာဖဂန်စစ်ဘက်ကကြေညာတာကိုလက်တွေ့မှာပါတဲ့ပြောဆိုချက်တစ်ခုဆိုပြီးဒီကနေ့မှာတာလီဘန်တွေကပယ်ချပါတယ်အမေရိကန်တပ်ဖွဲ့ဝင်နောက်ထပ်400လောက်ကိုအာဖဂန်နဲ့အနီးအနားမှာချထားမယ်လို့အာဖဂန်နစ္စတန်ကအမေရိကန်တပ်မှုဗိုလ်ချုပ်ကြီးဂျွန်နီကိုဆန်ကကြေညာအပြီးနောက်တရက်မှာပဲတာလီဘန်တွေကတုံ့ပြန်လိုက်ကြပါအဲ့ဒီတပ်ဖွဲ့တွေကိုဘယ်မှာချထားမယ်ဆိုတော့ဗိုလ်ချုပ်ကြီးနီကိုဆန်ကမပြောပါဘူးအာဖဂန်မှာလက်ရှိအမေရိကန်တပ်ဖွဲ့အင်အား8400ရှိနေတာပါသမ္မတဘရက်အိုဘားမားကလုတ်ပိုင်ခွင့်ပေးထားတဲ့စီးရင်ဆိုင်ရာနီလန်အစ်တွေကိုသူနေစဉ်လို့အသုံးပြုလှုပ်ဆောင်နေတယ်လို့ဗိုလ်ချုပ်ကြီးကပြောပါတယ်ဒီထဲမှာတာလီဘန်တွေကိုလေကြောင်းကတိုက်ခိုက်တာနဲ့အာဖဂန်တပ်ဖွဲ့တွေထိုးစစ်ဆင်တိုင်းရေးတခြားထောက်ပံ့ပေးတာတွေပါပါတယ်အမေရိကန်စစ်သားတွေကိုလုတ်ပိုင်ခွင့်ပို့ပေးပြီးအာဖဂန်နယ်မြေအပြင်ဘက်မှာနောက်ထပ်တပ်ဖွဲ့ဝင်ရပောင်းအနည်းငယ်လောက်ချထားတာလောက်နဲ့တော့သူတို့အဖွဲ့ရဲ့လုံဆောင်ချက်တွေကိုဟန်တားနိုင်မှာမဟုတ်ဘူးလို့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကပြောပါရယ်လက်တွေ့မှာပါတဲ့စကားတွေပြောတာထက်ကတလဲလဲနဲ့အတိတ်ပဲမဲ့ကြေညာချက်တွေကိုထုတ်ပြန်နေတာထက်အမေရိကန်နဲ့မဟာမိတ်တွေဟာအာဖဂန်နိုင်ငံကိုသိမ့်ပိုက်ထားတာအဆုံးသတ်တဲ့လို့တာလီဘန်ပြောခွင့်ရကပြောပါရယ်ရှင်
Viewer American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရီကနေဂူရုညဘက်တရုံတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနဂျန်ပီပုတ်ကိုခရစ်စတီကင်နီဟာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့တ်မာဆယ်နဲ့အတူဒီကနေ့မနေ့ပိုင်းကရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တွေ့ဆုံဆွေးနွေးကြပါတယ်အမေရိကန်ပြည်ထောင်စုနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရတို့ကြားဆက်ဆံရေးပိုပြီးမြင့်တင်နိုင်မယ့်နည်းလမ်းတွေနဲ့ဆက်လင်းပြီးဆွေးနွေးကြတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ဒေသခံလူမှုအတိုက်အဝန်းတွေအတွက်အလုပ်ကန်အခွင့်အလမ်းတွေပိုပြီးဖန်တီးပေးနိုင်မယ့်အမေရိကန်ရဲ့ယင်းနှိမ့်နှံမှုတွေပိုပြီးတိုးမြင့်သွားနိုင်ဖို့အတွက်သူဟာဆက်ပြီးဦးဆောင်လှုပ်ရှားသွားမယ်သူတို့ဖြစ်ပါတယ်လို့မစ္စစ်ကင်နီကဆွေးနွေးပွဲမှာပြောခဲ့ပါတယ်။မြန်မာအစိုးရရဲ့ယီမန်းချက်ပန်းနိုင်ဖြစ်တဲ့ရန်ကုန်တိုင်းဒေသကြီးနဲ့နိုင်ငံတော်ဝန်ရှိပြည်သူတွေအတွက်ပိုပြီးကောင်းမွန်တဲ့စီးပွားရေးအခွင့်အလမ်းတွေမြင့်တင်ဆောင်ရွက်နေတဲ့ပေါ်အမေရိကန်ပြည်ထောင်စုကလည်းဆက်ပြီးကူညီပံ့ပိုးသွားမယ်လို့တန်ယုံကရေးထားပါတယ်။မစ္စစ်ကင်နီဟာသမ္မတဘရက်အိုဘားမားကကမ္ဘာကထပြုထားတဲ့အစီအစဉ်တစ်ခုဖြစ်တဲ့အခြေတော်အောင်ရှာလူငယ်ကောင်းဆောင်အစီအစဉ် YZLE အဖွဲ့ဝင်တွေဖြစ်ကြတဲ့မြန်မာလွှတ်တော်အမတ်တို့နဲ့လည်းဒီကနေ့မှာပဲတွေ့ဆုံပါတယ်။မြန်မာနိုင်ငံရဲ့အတွင်ကူးပြောင်းရေးမှာကြံနေသေးတဲ့အခွင့်အလမ်းတွေ၊စိန်ခေါ်မှုတွေကိုဆွေးနွေးကြတယ်လို့တန်ယုံရဲ့ Facebook မှာဖော်ပြထားပါတယ်။ Mrs. Candy ဟာ Candy ရဲ့အခုမြန်မာနိုင်ငံခီးစဉ်ဟာဇူလိုင်လ12ရက်နေ့ကနေ14ရက်နေ့ထိဖြစ်ပြီးမြန်မာဒီမိုကရေစီအကူအပြောင်းကိုအမေရိကန်ပြည်ထောင်စုကလေးနက်ထားကြောင်းပြည်သူလူထုအချင်းချင်းအကြဆက်ဆံမှုရဲ့တန်ဖိုးနဲ့မြန်မာနိုင်ငံစီးပွားဖွံ့ဖြိုးမှုအတွက်အမေရိကန်ရဲ့အထောက်ပံ့အရေးပါမှုကိုအလေးထားဖော်ပြရာရောက်တယ်လို့သူခီးစင်မတိုင်ခင်ထုတ်ပြန်ချက်မှာအမေရိကန်နိုင်ငံသားဌာနကပြောထားပါဗျ။
အမေရိကန်ပြည်ထောင်စုအတန်လွတ်လုပ်ငန်းများအုပ်ချုပ်ရေးမှူးများအဖွဲ့ BBC ဥက္ကဋ္ဌ NBC Universal ရုပ်သံဌာနရဲ့အမှုဆောင်အရာရှိတဦးဖြစ်သူ Jeff Shear ဟာဒီသတင်းပတ်အတွင်းလုပ်ငန်းကိစ္စနဲ့မော်စကိုကိုသွားတာမှာရုရှားနိုင်ငံကပြည်ဝင်ခွင့်မပြုတဲ့အဖြစ်နှာဟိအတော်ကြာထိန်းသိမ်းခဲ့ပါဗျ။မော်စကိုလေဆိပ်ကိုရောက်သွားပြီးဝင်ခွင့်ရဖို့အတွက်တန်းစီစောင့်နေချိန်မှာသူ့ကိုဆွဲထုတ်သွားပြီးတော့ဖမ်းထားခဲ့တယ်လို့ Mr. Shear က New York Times သတင်းစာကိုပြောပါဗျ။BBC ဟာ Voice of America American အသံလွတ်လပ်သောအာရှအသံ RFA နဲ့လွတ်လပ်သောဥရောပအသံ IFE တို့အပါအဝင်အမေရိကန်အစိုးရကရပုံငွေထောက်ပံ့ထားတဲ့အသံလွင့်လုပ်ငန်းကြီးကိုကြီးကြပ်တဲ့အပုပ်အဖွဲ့ပါ။ Mr. Shear ကသူ့ကိုဒီပိတ်ထားတဲ့အခန်းတစ်ခုထဲမှာနှာရီအတော်ကြာထိန်းသိမ်းခဲ့တယ်လို့ BBC ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။နောက်ပိုင်းမှာတော့ Amsterdam ကိုထွက်ခွာမဲ့လေယာဉ်တစ်စင်းပေါ်တက်ဖို့ရုရှားလုံခြုံရေးတာဝန်ရှိသူတွေကသူ့ကိုခေါ်သွားခဲ့ပါတယ်။သူကိုရုရှားနိုင်ငံထဲဝင်ခွင့်မပြုတာဟာအများအားတီးသွားမှာဖြစ်ပြီးတော့တသက်လုံးပိတ်ပင်လိုက်တာဖြစ်တယ်လို့လည်းဒီလေးစိတ်လုံခြုံရေးတာဝန်ရှိသူတွေကပြောတယ်ဆိုပြီးတော့သူနဲ့အတူခီးသွားတဲ့လုပ်ဖော်ကင်ဘတ်တွေကို Shell ကပြောတယ်ဆိုပြီး PPG ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူကိုဘာကြောင့်ထိန်းသိမ်းချတယ်ဆိုတာကိုရုရှားကအသေးစိတ်မပြောဘူးလို့လည်းဆိုပါတယ်။ဒီဖြစ်နဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့အတွက်ရုရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး John Taft နဲ့ PPG တာဝန်ရှိသူတွေဒီနေ့မော်စကိုမြို့မှာတွေ့ဆုံဆွေးနွေးကြတဲ့အကြောင်းလဲ PPG ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။
ရာထူးကနောက်ထပ်တော်မှဖြစ်တဲ့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာအောက်လွှတ်တော်မှာနောက်ဆုံးကျင့်ပြမိန့်ခွန်းပြောဖို့ဒီကနေ့သွားခဲ့တာမှာလွှတ်တော်မှတ်တွေကသူ့ကိုမတ်တရက်အလက်ခုတ်တီးပြီးကြိုးဆိုကြပါတယ်ပုံမှန်အားဖြင့်အပြင်းထန်ဖြစ်လေရှိတဲ့ဝန်ကြီးချုပ်နဲ့တွေ့အမေးဖြေခန်းဟာဒီကနေ့မှာတော့ခင်ခင်မင်မင်လုပ်တဲ့ပုံစံရှိပါတယ်အလိုလည်းမဲ့လုံးလျှော့ချနိုင်ခဲ့တာအမျိုးသားကျန်းမာရေးဝန်ဆောင်မှုတွေကြောင့်မုံငွေပေးတာနဲ့ပညာရေးအခွင့်အလမ်းတွေတိုးတက်အောင်လုပ်ပေးခဲ့တာတွေကြောင့်မစ္စတာကင်မရွန်ကိုချီးကျူးပြောဆိုကြပါတယ်ဝန်ကြီးချုပ်ကတော့ဆမန်သာနဲ့သူတို့ရဲ့သားသမီးတွေလည်းအများပြည်သူတက်ရောက်နိုင်တဲ့နေရာမှာရှိနေခဲ့ကြပါတယ်ပြည်ထောင်နိုင်ငံမှာနေထိုင်နေတဲ့ဥရောပသမဂ္ဂ EU ဒေသကတခြားနိုင်ငံသားတွေကိုပြည်ထောင်နိုင်ငံ EU ကနေထွက်တဲ့အချိန်နိုင်ငံတွင်းကနေအတင်းကျပ်ထွက်သွားခိုင်းမှာမဟုတ်ဘူးလို့လေမစ္စတာကင်မရွန်ကအမခံပြောခဲ့ပါတယ်။မစ္စတာကင်မရွန်ကသူ့ရဲ့နှုတ်ထွက်လာကိုပြည်ထောင်ပြည်မှာကြီးစီပေးပြီးရင်တော့လက်ရှိပြည်ထောင်ရေးဝန်ကြီးသရီဇာမေကဝန်ကြီးချုပ်အဖြစ်လွှဲပြောင်းတာဝန်ယူမှာဖြစ်ပါတယ်
။ Iran နိုင်ငံဘက်တက်မြို့တော်မြောက်ပိုင်းကရဲစစ်စေးရေးကိတ်ကူမှာအသေးခံဗိုလ်ခွဲသူတူကသူစီးလာတဲ့ကားကိုဒီကနေ့အသေးခံဖောက်ခွဲတာကြောင့်လူရှိယောက်ထက်မနည်းသေဆုံးပြီးတော့နောက်ထပ်၁၁ဦးဒဏ်ရာရသွားတယ်လို့ Iran တာဝန်ရှိသူတွေကပြောပါတယ်။ခရိုင်တစ်ခုထဲမှာပဲအလားတူအသေးပြောက်များတဲ့တိုက်ခိုက်မှုတစ်ခုဖြစ်ခဲ့ပြီးနောက်တစ်ရက်အကြာမှာပဲအခုတိုက်ခိုက်မှုထပ်ပြီးတော့ဖြစ်တာပါရှီယာမွတ်စလင်အများစုနေထိုင်တဲ့မြို့တော်ရှေ့မြောက်ပိုင်းကအယ်ရာရှီဒီယာခရိုင်မှာရှိတဲ့စစ်စေးရေးဂိတ်ကိုဖောက်ခွဲရေးပစ္စည်းတွေအပြည့်တင်လာတဲ့ကားကိုမောင်းလာတဲ့သူကဝင်တိုက်ပြီးတော့ဖောက်ခွဲလိုက်တာပါတိုက်ခိုက်မှုဖြစ်ပြီးတော့သိမ့်မကြခင်မှာပဲ IS အကြမ်းဖက်အဖွဲ့ကသူတို့လက်ချက်လို့ပြောထားတဲ့ကြေညာချက်တစ်စောင်ကိုထုတ်ပြန်ပါတယ်အင်္ဂါနေ့တုန်းကလည်းလူစီကားတဲ့တတိဝလန်နဲ့ဟင်းသင်းရွက်ဆေးတခုနာမှာအသေးခံကားပေါင်းထောင်ဖောက်ခွဲတာကြောင့်လူ၁၂ယောက်ထက်မနည်းသေဆုံးခဲ့ပါသေးတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်ဘက်တက်မြို့တော်နာကလမ်းမကြီးအများပြားကိုရဲတပ်ဖွဲ့ကပိတ်ပစ်ခဲ့ရပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုကျွတ်သိနေမှခင်ပြူထွေးတို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတို့ရဲ့အလက်ပါအရင်ဦးဆုံးတော့ဒီတောင်တရုတ်ပင်လယ်ပြင်နယ်မြေပိုင်ဆိုင်မှုပြဿနာနောက်ဆက်တွဲအခြေအနေတွေကိုတင်ပြပေးပါမယ်။တောင်တရုတ်ပင်လယ်ပြင်အတွင်းကသူပိုင်ကိုပိုင်အရင်ပွားနေတဲ့ရေပြင်ပိုင်နဲ့ကိစ္စအပေါ်နိုင်ငံတကာခုံတမာရီယုံကအဆုံးအဖြတ်ပေးခဲ့ပြီးတဲ့နောက်တရုတ်နဲ့ဖိလစ်ပိုင်နိုင်ငံကြားတွေ့ဆုံဆွေးနွေးမဲ့အနေအထားတွေတွေ့လာရပါတယ်။ဒါပေမဲ့လည်းဒီလိုတွေ့ဆုံမှုအပေါ်ဒေသအတွင်းနိုင်ငံတွေနဲ့အမေရိကန်ရဲ့သဘောထားကဘယ်လိုရှိမှာပါလဲ။နိုင်ငံတကာခုံတမာရီယုံရဲ့ဆုံးဖြတ်ချက်ကိုရောတရုတ်နိုင်ငံကလိုက်နာမှာလားဆိုတာကိုကိုအောင်အောင်ကစူးစီးတင်ပြထားပါရဲ့ရှင်
။တဘာဝတည်ရန်ဇာတအပြင်နိုင်ငံတကာရေချောင်းလက်တွေပါဝင်တဲ့တောင်တရုတ်ပင်လယ်ပြင်ရဲ့95ရာခိုင်နှုန်းကိုပိုင်ဆိုင်ကြောင်းတရုတ်နိုင်ငံရဲ့ပြောဆိုထားမှုအပေါ်ဥပဒေကြောင်းအရခိုင်လုံမှုမရှိဘူးဆိုပြီးနိုင်ငံတွေအကြအငင်းပွားမှုကိုဖြေရှင်းပေးတဲ့အနုညာတာခုံရုံးကအင်္ဂါနေ့မှာဆုံးဖြတ်ခဲ့ပါရဲ့။ဒါပေမဲ့လည်းတရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်တွင်ထင်းသလိုချဲလဲပြီးဖိလစ်ပိုင်ငါးဖမ်းသင်းမောတွေကိုအနောက်ရှက်ပေးလာမှာမျိုးကိုတော့ဖိလစ်ပိုင်တချို့ကစိုးရိမ်နေတာကြောင့်နှစ်နိုင်ငံတွေ့ဆုံဆွေးနွေးဖို့လိုလားနေတယ်လို့ဖိလစ်ပိုင်တက်ကတူကရေချောင်းဆိုင်ရာအမှုခင်းများနဲ့ဥပဒေအင်စတီကျူရဲ့ညွှန်ကြားရေးမှူးဂျေဖန်တောင်ဘက်ဂယ်ကပြောပါတယ်
Well, it's very clear that the Duterte government will try to negotiate with the Chinese.
နပစလုံးကျင်းနဲ့နိုင်လောက်တဲ့အနေအထားတချို့ရောက်လာအောင်တရုတ်ဆိုရနဲ့ဒူတာတေဆိုရတို့တွေ့ဆုံဆွေးနွေးမှုမှာတော့အလွန်ရှင်းပါတယ်။စစ်ဆက်ကျင်းနိုင်တဲ့အနေအထားမျိုးရောက်နေပြီလို့ပြောလို့ရတာကြောင့်လည်းနှစ်နိုင်ငံစလုံးဆွေးနွေးကြမှာပါ။ဖိလစ်ပိုင်လူထုကလည်းအောင်မွေးရတဲ့အနေအထားမျိုးကိုမျှော်လင့်နေပြီးအစိုးရအနေနဲ့လည်းတရုတ်နိုင်ငံနဲ့ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုကိစ္စဆွေးနွေးရမှာခင်ဗျားမှရက်တီဖို့လိုလားနေပါတယ်။
ဒါပေမဲ့လည်းတောင်တရုတ်ပင်လယ်ပြင်အတွင်းကနေပြည်ပိုင်ဆိုင်မှုနဲ့ပတ်သက်လို့တရုတ်နိုင်ငံနဲ့အငင်းပွားနေတဲ့နိုင်ငံတွေထဲမှာဗီယက်နမ်အပါအဝင်အရှေ့တောင်အရှေ့နိုင်ငံတချို့လည်းပါဝင်နေတာကြောင့်ဖိလစ်ပိုင်နဲ့တရုတ်အကြားနယ်နိမိတ်ပိုင်ဆိုင်မှုအပေါ်သဘောတူညီမှုရခဲ့ရင်နောက်မှာတခြားနိုင်ငံတွေနဲ့အမေရိကန်တို့ကတော့အနုညာတာခုံရုံးရဲ့ဆုံးဖြတ်ချက်ကိုတရုတ်နိုင်ငံအနေနဲ့လေးလံရှုမဲ့အနေအထားမျိုးကိုတားဆီးသွားမှာပါဒီဆုံးဖြတ်ချက်ကြောင့်တောင်တရုတ်ပင်လယ်တွင်းကကျုံးနေတဲ့တနာကြောက်တန်းတွေကနေရေမိုင်၁၂မိုင်အတွင်းနေမျိုးကိုတရုတ်အနေနဲ့ပိုင်ဆိုင်ခွင့်ရမှာမဟုတ်ပါဘူးဝူဟန်တက္ကသိုလ်ရဲ့နေဆက်ရေးရနဲ့သမုဒ္ဒရာဆိုင်ရာဌာနကခေါင်းလင်ဂျင်းကတော့
US government will give a lot of pressure for the Chinese government
ဆုံးဖြတ်ချက်ကိုလိုက်နာဖို့တရုတ်ဆိုရကိုအမေရိကန်ကဖိအားပေးသွားမှာပါဒါပေမဲ့တရုတ်ရဲ့မူဝါဒနဲ့ရည်တည်ချက်ကအလွန်ခိုင်မာတာကြောင့်နည်းနည်းလေးမှပြောင်းမှာမဟုတ်ပါဘူး
1986ခုနှစ်တုန်းကအမေရိကန်နဲ့နီကာရာဂွာတို့အကြားအချုပ်အခြာနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်လို့နိုင်ငံတကာတရားရုံးရဲ့ဆုံးဖြတ်ချက်ကိုအမေရိကန်ကမလိုက်နာခဲ့တဲ့အပေါ်တရုတ်နိုင်ငံကနမူနာယူပြီးတော့လိုက်လုံမှဖြစ်ကြောင်းလဲခေါင်းကထောက်ပြသွားတယ်တောင်တရုတ်ပင်လယ်ရင်းကရေပြင်ပိုင်ဆိုင်မှုနဲ့ပတ်သက်လို့အမေရိကန်အနေနဲ့တောင်းဆိုတာမျိုးမရှိပေမဲ့ရေချောင်းဆိုးမှုထားနိုင်မှုဆိုရင်တရုတ်နိုင်ငံအနေနဲ့ဥပဒေကိုလိုက်နာဖို့ကိုတော့အမေရိကန်ဘက်ကမျှော်လင့်ထားတယ်လို့အငြင်းစားအမေရိကန်ရေတပ်ဗိုလ်ချုပ်ကြီးမိုက်ကယ်မက်ဒေးဗစ်ကပြောပါတယ်
danger to China's maritime power goal
တရုတ်နိုင်ငံရဲ့ရေချောင်းဆိုင်ရာစိုးမိုးရေးရည်မှန်းချက်ဟာခံစားချက်ကပိုများပြီးတော့ရေရာတော့ဘာမှမရှိပါဘူးဒါကြောင့်လည်းတရုတ်နိုင်ငံအနေနဲ့ဥပဒေကိုမလိုက်နာတဲ့တိုင်းပြည်ဖြစ်နေအလွယ်တကူလက်ညှိုးထိုးခံရပြီးတော့ရေချောင်းမှာစိုးမိုးနိုင်စွမ်းရှိတဲ့နိုင်ငံဖြစ်နေယုံကြည်လက်ခံမှုတွေကြာဆင်းလာနိုင်ပါတယ်
အနုညာတာခုံရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကပမာမခန့်တုံ့ပြန်ခဲ့ပေမဲ့တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိကြောင်းကိုလည်းအင်္ဂါနေ့ကအရေးမှပြောကြားခဲ့ပါတယ်။ဇွန်လ30ရက်နေ့ကသမရတာဝန်တွေစတင်ယူခဲ့တဲ့ဖိလစ်ပိုင်သမရသက်ရော်ဒရီယိုဒူတာတေကလည်းတရုတ်နိုင်ငံနဲ့နှစ်နိုင်ငံကြားစစ်ဆက်ညှိနှိုင်းတာတွေလုပ်သွားလိုတယ်ဆိုတာကိုဒီသမရရွေးကောက်ပွဲမဲဆွယ်ခြင်းကလေးကပြောလာခဲ့တာဖြစ်ပါတယ်ခင်ဗျာ
။တောင်တရုတ်ပင်လယ်ပြင်နဲ့မေပိုင်ဆိုင်မှုပြဿနာနောက်ဆက်တွဲအခြေအနေကိုကိုအောင်စူးစီးတင်ပြခဲ့တာပါရှင်တဆက်ထက်မှာပဲဒီတောင်တရုတ်ပင်လယ်ပြင်အရေးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့သဘောထားကိုလည်းတင်ပြပေးပါမယ်တောင်တရုတ်ပင်လယ်ပြင်အရေးနိုင်ငံတကာခုံတမာတိရုံရဲ့ဆုံးဖြတ်ချက်ကြောင့်နောက်ဆက်တွဲပြဿနာတွေမပေါ်ပေါက်အောင်သက်ဆိုင်ရာနိုင်ငံတွေအနေနဲ့ညီညီနဲ့နိုင်ထိန်းထိန်းတင်းတင်းဆောင်ရွက်ကြဖို့မြန်မာအစိုးရကတိုက်တွန်းလိုက်ပါတယ်တောင်တရုတ်ပင်လယ်ပြင်တွင်ပိုင်ဆိုင်မှုအတွက်ငင်းပွားနေတဲ့ကိစ္စမှာဓာတ်ရိုက်ပတ်သက်မှုမရှိပေမဲ့လည်းမြန်မာနိုင်ငံအပါအဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အဖွဲ့ဝင်နိုင်ငံတချို့နဲ့ပတ်သက်တဲ့ကိစ္စဖြစ်တာကြောင့်စောင့်ကြည့်သွားမယ်လို့လည်းမြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုခဲ့တာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်သိငင်ထိုက်ကပြောပြပေးပါမယ်ရှင
်တရုတ်နဲ့ဖိလစ်ပိုင်နှစ်နိုင်ငံတို့ရဲ့တောင်တရုတ်ပင်လယ်ပြင်တွင်ရေပြင်ပိုင်နဲ့ဆန်ရငင်းပွားမှုအပေါ်အနုညာတခုံရုံးကဆုံးဖြတ်ချက်ချလိုက်တာနဲ့ပတ်သက်ပြီးနှစ်နိုင်ငံတို့ငြိမ်းချမ်းစွာဖြေရှင်းကြဖို့မြန်မာဆိုရနိုင်ငံသားဥက္ကဋ္ဌဌာနကတိုက်တွန်းလိုက်ပါတယ်။ခုံရုံးရဲ့ဆုံးဖြတ်ချက်အပေါ်သဘောတူခြင်းမတူခြင်းမဟုတ်ဘဲသက်ဆိုင်ရာနှစ်နိုင်ငံတို့ကြားငြိမ်းချမ်းစွာဖြေရှင်းနိုင်ကြဖို့တိုက်တွန်းထားတာဖြစ်တယ်လို့နိုင်ငံသားဥက္ကဋ္ဌဌာနအာဆီယံရေးရာဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်မျိုးမြင့်က VOA ကိုပြောပါတယ်
။ဒီ UNCLOS နဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာဥပဒေနဲ့ပတ်သက်ပြီးတော့ဒီချစ်ချစ်ရင်းနှီးစွာညီနိုင်မှုပြုလုပ်ဖို့အတွက်အားပေးထောက်ခံတယ်ဆိုတော့သဘောထားပေါ့နော်နောက်တစ်ခုပေါ့နောက်တစ်ခုတော့ပါလဲဆိုလို့ရှိရင်တစ်ချက်ဖြစ်မဲ့အားလုံးကိစ္စတွေကိုတက်ဆိုင်ရာပါတီဆီကနေပြီးတော့တက်ဆိုင်ရာနိုင်ငံတွေကနေပြီးတော့ရှောင်ကျဉ်ကြပါဆိုပြီးတိုက်တွန်းတာရှိတယ်ကျွန်တော်တို့ကတော့အာဆီယံရဲ့ဟို consensus ဆိုတော့နော်ဒါဆိုလို့ရှိရင်အတပိုင်းပေါ့နောက်သဘောတူတာမတူတာတဲ့ဆိုင်ရင်ကျွန်တော်တို့ကပါလဲဆိုလို့ရှိရင်အဓိကတော့ဒီပြဒေတာထဲမှာပေါ့နော်ဒီလိုပြဿနာဖြစ်တာကိုငြင်းချစွာဖြေရှင်းဖို့ဒါဘောကျွန်တော်အဓိကပြောတာပါဟို ruling မှာသဘောတူလားမတူလားကျွန်တော်တို့ပြောတာမဟုတ်ပါဘူးခင်ဗျာ
ဒေတာရင်းငြင်းချမ်းစွာတူလက်တွဲနေထိုင်ရေးဆိုတဲ့မြန်မာနိုင်ငံသားရေးမူဝါဒအရအခုလိုတောင်တရုတ်ပင်လယ်ရေသဘောထားကြေညာချက်ကိုမြန်မာဘက်ကထုတ်ပြန်တာဖြစ်ပြီးအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအသင်းကြီးအနေနဲ့တော့သဘောထားကြေညာချက်ထွက်လာဖို့အခြေအနေမရှိဘူးလို့လည်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရဦးအောင်မျိုးမြင့်ကပြောပါတယ
်ဒီမြန်မာနိုင်ငံဆိုလို့ရှိရင်ဒီအာဆီယံ rule base ကိုအခြေပြုတဲ့အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တာနဲ့ဖြစ်တဲ့အလျောက်နိုင်ငံတကာအသက်အဝင်းအတွင်းငါကဆက်ဆက်ရအောင်တဲ့ပေါ်တဲ့နေရာမှာလဲစီပင်းဥတွေကိုလေးစားလိုက်နိုင်မယ်ဆိုပြီးတော့ကျွန်တော်တို့ပြောထားတာရှိပါတယ်ဆိုတော့ဟိုကျွန်တော်တို့ကတော့ဒီအာဆီယံခုနဟိုစကားဆက်မှာဆိုလို့ရှိရင်တော့လေအာဆီယံကတော့အခုအနေထားမှာ statement ထုတ်နိုင်တဲ့အနေထားမှာမရှိဘူးလို့ယူဆတာဘာကြောင့်လဲဆိုရင်chairman ပေါ့နော်အာဆီယံရဲ့ chair ဖြစ်တဲ့လာအိုကနေပြီးတော့အာဆီယံစင်တဲ့သဘောထားကိုရဖို့လေသူမေးပါတယ်ဒီနေ့သူတို့မေးတယ်မေတော့သူရဲ့အကြောင်းပြန်ကြားစားဘာတွေ့ရလဲနောက်ဆုံးဆံမှာဘာတွေ့ရလဲဆိုလို့ရှိရင် there is no consensus among ASEAN လို့တွေ့တယ်ဆိုတော့ ASEAN နိုင်ငံတွင်ဆယ်နိုင်ငံမှာသဘောတူညီချက်မရတဲ့သဘောပေါ့နော်အဲ့ဒါတော့ကျွန်တော်တို့တွေ့ပါတယ
်အခုကြေညာချက်ဟာဆိုရင်တရုတ်နိုင်ငံအဓိကပါဝင်ပတ်သက်နေတဲ့ပိုင်နက်ဆိုင်ရာအငင်းပွားမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကထူးထူးခြားခြားထုတ်ပြန်တာဖြစ်ပါတယ်မြန်မာဆိုရသည့်ရဲ့နိုင်ငံသားရေးမူဝါဒဟာအရင်ဆိုရလက်ထက်ကထက်ပိုပြီးတက်ကြွသက်ဝင်လာတာကိုတွေ့ရတယ်လို့လည်းဒုတိယနိုင်ငံသားရေးဝန်ကြီးဟောင်းဦးတန်ကျော်ကသုံးသပ်ပါတယ
်ဆိုတော့ပို့ပြီးတော့ဟာဟိုရက်ဒီကတိကိုเนาะအရင်တက်ဆိုင်တော့ဟလာဟိုဒီထုတ်ပြန်တော့ကျွန်တော်တို့ဒီနေရာတော့ပို့လို့ဒုတိယနိုင်ငံသားရေးဦးဌာနမှာအဲ့တော့ဟိုပို့ပြီးတော့လည်းဟိုဟာဖြစ်ပါတယ်ဟိုဒီကတိတို့ဟိုပုံမှန်လည်းနော်ဒီအစားကိုဟလာအရင်ကန်ဟိုဒိုဒိုအရင်ကန်ဒီရဲ့အတွက်အဲမြန်မာနိုင်ငံရဲ့နိုင်ငံသားရေး policy မှာအဲ့တော့ပြီးတော့ရှင်းရှင်းလင်းလင်းဖြစ်လာတာပေါ့နော်အဲ့ဒီအတွက်လည်းဟိုတောင်းတဲ့ကကြည့်ရောလည်းအများကြီးကောင်းပါလေ
အရင်သမရဦးသိန်းစင်အစိုးရလက်ထက်မှာတော့မြန်မာနိုင်ငံအနေနဲ့တောင်တရုတ်ပင်လယ်အရေးမှာဓာတ်ရိုက်ပတ်သက်မှုမရှိတာကြောင့်သက်ဆိုင်ရာနိုင်ငံတွေရဲ့စိုးရိမ်ချက်တွေလူလားချက်တွေကိုနားထောင်ပေးခဲ့ပေမဲ့အင်းဒီချင်းတရုတ်နိုင်ငံနဲ့ရောအာဆီယံနိုင်ငံတွေနဲ့ပါဆက်ဆံရေးပြေလည်စေမဲ့နည်းလမ်းကိုရွေးချယ်ကျင့်သုံးခဲ့တယ်လို့လည်းဒုတိယဝန်ကြီးဟောင်းဦးတန့်ကျော်ကပြောပါရတယ်။ တောင်တရုတ်ပင်လယ်ပြင်အတွင်းကရေပြင်ပိုင်းနဲ့အားလုံးနီးပါးကိုတရုတ်တို့ကသူတို့ပိုင်းဆိုင်တယ်လို့အစင်တစိုက်ပြောဆိုနေတာဖြစ်ပေမဲ့ဖိလစ်ပိုင်နဲ့ပိုင်းနဲ့ဆိုင်ရာအငင်းပွားမှုမှာတော့အနုညာတခုံယုံကဖိလစ်ပိုင်နိုင်ငံကိုအနိုင်ပေးလိုက်တာဖြစ်ပါတယ်ရှင
်အမှန်တကယ်ပြောင်းလဲဖို့အင်ဒိုနီးကိုမဲပေးဆိုဆိုတဲ့ရွေးကောက်ပွဲလှုံ့ဆော်တဲ့အနိုင်ရတဲ့အစိုးရတွေတက်လာတာရက်တရာကျော်သွားပါပြီတိသာထင်ရှားတဲ့ဘယ်လိုအပြောင်းလဲတွေအစိုးရကလုပ်ပေးခဲ့ပြီးပြီလဲလုံးနေတယ်လို့မေးခွန်းထုတ်ကြပါတယ်အပြောင်းလဲကိုလူကျင်တာကြောင့်အင်ဒိုနီးကိုတခဲနဲ့မဲပေးခဲ့ကြတဲ့လူထုဘက်ကရောအမှန်တကယ်ပြောင်းလဲနေကြပါပြီလားနှစ်ပေါင်းများစွာအသားကျအယိုးဆွဲနေတဲ့တွေးနေကြလုံနေကြနေနေကြပုံစံတွေကိုတကယ်ပဲပြောင်းလဲနေကြပါပြီလားအခုလာမယ့်စနေညဒိုင်းရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOA ဖုန်းနံပါတ်က1-2-3-3-2-5-5-5-4 အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အောင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေနေ့ညဒါရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေကိုထားမှန်ဖိတ်ခေါ်ပါတယ်။ VOA American တန်ရဲ့ဒါရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတခါတော့ဒီတန်ခမဟာနာယကအဖွဲ့ကြီးရဲ့ထုတ်ပြန်ချက်အပေါ်မဘာသာရဲ့သဘောထားကိုတင်ပြပေးပါမယ်။နိုင်ငံတော်တန်ခမဟာနာယကအဖွဲ့ကြီးရဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာနဲ့ပတ်သက်ပြီးထုတ်ပြန်လိုက်တဲ့ကြေညာချက်ပေါ်ကန့်ကွက်စရာမရှိဘူးလို့မဘာသာပြောခွင့်ရဆရာတော်ကမိန့်ပါတယ်။ဒီချိန်ထဲမှာပဲအစိုးရဘက်ကလည်းမဘာသာအနေနဲ့ဘာသာရေးလူမျိုးရေးအမုန်းစကားဖြန့်ဝေမှုတွေမလုပ်ရင်ဘာသာရေးအခြေခံတဲ့လူမှုရေးအဖွဲ့တစ်ခုအဖြစ်ဆက်လက်ရပ်တည်သွားနိုင်တယ်လို့ပြောဆိုခဲ့ပါတယ်။အပြည့်အစုံကိုတော့မတ်သိငီထိုက်ကစူးစီးတင်ပြထားပါရဲ့ရှင်
။ဗုဒ္ဓဘာသာဖုံတော်ကြီးတွေဥဆောင်ဖွဲ့စည်းထားတဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာအနေနဲ့အမုန်းစကားဖြန့်ဝေတာပြီးမလုပ်ဘူးဆိုရင်တော့လူမှုရေးအသင်းအဖွဲ့တစ်ခုအနေနဲ့ရေရှည်ဆက်လက်ရပ်တည်သွားနိုင်မယ်လို့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးသူရဦးအောင်ကိုကပြောဆိုလိုက်ပါတယ
်။ဘာသာတစ်ခုတစ်ခုကြားဘာသာကိုအခြေခံပြီးမှလူမှုတစ်ခုနဲ့ကြားမှာခုနပဋိပက္ခတွေဖြစ်စေဖို့တကူ hate speech ပေါ့လေ။အမုန်းစကားဖြောက်မှုတွေမလုပ်ဘူးဆိုရင်သူဒီခုနဘာသာရေးအခြေခံတဲ့လူမှုရေးအဖွဲ့အစည်းတရားအနေနဲ့ရေရှိချက်တီးသွားနိုင်မယ်လို့ယုံကြည်ပါတယ်
။နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ရဲ့48ပါးစုံကြီးအစည်းအဝေးကိုတက်ရောက်ရင်းဝင်ကြီးသူရဦးအောင်ကိုကပြောဆိုသွားတာဖြစ်ပါတယ်။ဒါ့အပြင်မဘာသာအဖွဲ့အနေနဲ့အာဏာရှင်စနစ်ကိုပြန်သွားလိုသူတွေရဲ့အသုံးချခံမဖြစ်ဖို့လိုအပ်တယ်လို့လည်းပြောဆိုသွားတာပါ။မဘာသာအဖွဲ့ကြီးရဲ့ပြောခွင့်ရဆရာတော်တစ်ပါးဖြစ်တဲ့ဒေါက်တာသောပါကာကတော့မဟာနာအဖွဲ့ကြီးရဲ့ထုတ်ပြန်ချက်ကြောင့်မဘာသာရဲ့မူလရည်မှန်းချက်ဆောင်ရွက်ချက်တွေအပေါ်မှာတက်ရောက်မှုရှိမှာမဟုတ်သလိုမဟာနာရဲ့ထုတ်ပြန်ချက်ကိုလည်းကန့်ကွက်စရာမရှိဘူးလို့ပြောပေမဲ့ဝင်ကြီးရဲ့ပြောဆိုချက်ကိုတော့မရှင်းဘူးလို့အခုလိုမိန့်ကြားခဲ့ပါတယ်
။အဲဒါတိုင်းဝင်ကြီးဌာနကိုတက္ကမကြီးကိုမေးချင်တာအာဏာရှင်ဘယ်သူလဲဆိုတာကိုသူကအရင်သိချင်တယ်အဲ့ဒါဦးဇင်းတို့ပြင်အဲ့ဒါဒီမှာဦးဇင်းတို့ပြောတယ်ဘာအာနာရှင်ဦးဇင်းတို့ကမသိဘူးဦးဇင်းတို့သိတဲ့အာနာရှင်ကတော့လက်ကြည့်အစိုးရသားနဲ့အာနာရှင်တို့ဘုံဘုံတို့ကဒီလိုပဲမြင်တာ哦အဲ့တော့ဒီမှာဒီလိုမြင်တာလားဘယ်လိုလဲသူတို့တာနိုင်ဝင်ကြီးကအာနာရှင်ကိုဘယ်လိုဘယ်သူလဲပေါ့အဲ့လိုပြည်သူကဘယ်လိုမြင်နေလဲတာနိုင်ဝင်ကြီးကဘယ်လိုမြင်ဦးဇင်းတို့မသိတာမေးကြည့်ပေးပါလား
တင်မဖ
ြစ်တော့ဘာမှမပြောတတ်
ဘူးတင်မဖြစ်အဲ့တော့အခုဒီမဟာနာရဲ့ထုတ်ပြန်ချက်အပေါ်မှာရောနောက်အစိုးရရဲ့မဟာဘာသာအပေါ်မှာထားတဲ့သဘောထားအပေါ်မှာရောဦးစင်းအနေနဲ့ဘာများမိန့်ကျင်ပါသလဲရှင
်။နန္ဒလသူပြောတဲ့စကားတွေအပေါ်မှာတော့မိန့်ကြတာဘာမှမရှိဘူးလို့မယ်။သူတို့ကြားကြားကိုမရှိသေးဘူး။သူတို့ကြားကြားဖြစ်ခဲ့တာကတော့ဦးကျော်မင်းလေးကလက်လွတ်စပယ်ပေါင်ကျော်ပြီးတော့ပြောခဲ့တဲ့စကားပေါ်မှာဘုံဘုံတို့ကဒါမပြောသင့်တဲ့စကားမို့လို့သူတို့ကြားကြားဖြစ်ခဲ့တယ်။အဲ့ဒီပေါ်မှာအဲဘုံဘုံတို့ဒါပြီးတော့ညီနိုင်ဖို့တွေလောက်ကြတယ်။အဲ့ဒါတော့သူကြားတယ်။နောက်ပိုင်းပြောရတဲ့စကားတွေကသူတို့ကြားကြားမှမရှိပဲနဲ့ဟုတ်။ဆရာတော်ကြီးတွေပြောတာလည်းပဲသူပြန်ပြီးတော့ပြောစရာမရှိဘူးလေ။သူတို့ဆောင်ရွက်ချက်တွေကမှန်တာပဲလေ။အောင်လို့ဒီကလက်မှာသူကြည့်ပါအောင
်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမဘာသာအဖွဲ့ရှိဖို့မလိုအပ်တော့ဘူးဆိုတဲ့ပြောဆိုချက်ကိုအစိုးရအဖွဲ့ဘက်ကဒီလ14ရက်နေ့နောက်ဆုံးထားတောင်းပန်ဖို့မဘာသာအဖွဲ့ကတောင်းဆိုခဲ့တဲ့ကြေညာချက်ကိုထုတ်ခဲ့တာပါမနေ့တုန်းကတော့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကဒီကြေညာချက်ကိုကန့်ကွက်တယ်လို့ဦးဆောင်ဆရာတော်၄ပါးလက်မှတ်နဲ့ကြေညာလိုက်ပါတယ်မဘာသာအဖွဲ့ဟာတန်ခါအဖွဲ့အစည်းလှုံထုံးလုံးဤလမ်းညွန်ချက်တွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့မဟုတ်ဘူးလို့လည်းကြေညာချက်ကဖော်ပြပါတယ်။ဒီကြေညာချက်ထွက်မလာခင်နိုင်ပိုင်အတွင်းမှာပဲအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာကလည်း မဘာသာအဖွဲ့ဟာတန်ခါအဖွဲ့အစည်းတခုမဟုတ်ဘဲဗုဒ္ဓဘာသာဖုံတော်ကြီးတွေလူပုဂ္ဂိုလ်တွေနဲ့ဖွဲ့စည်းထားတဲ့သာသနာပြုအဖွဲ့သာဖြစ်တယ်လို့ကြေညာခဲ့ပါတယ်ရှင်
။မတ်တင်ကြီးထိုင်မြင်းမြန်တင်ပြခဲ့တာပါရှင်။အခုတော့သဘာဝပတ်ဝန်းကျင်ထင်းထင်းရေးဆိုင်ရာသတင်းလွှာတဲ့ပုဂ္ဂိုလ်တင်ပြပေးပါမယ်။အိမ်တွေအဆောက်အဦတွေမှာ၃လရှိကြတဲ့တင်ပေါ်ဈေးတွေမှာခဲတပါဝင်မှုကိုရှော့ချကန့်သတ်ဖို့နိုင်ငံတော်များများတက်ရောက်တဲ့ကုလသမဂ္ဂသဘာဝပတ်ဝန်းကျင်ဆိုင်ရာညီလာခံရဲ့နောက်ဆုံးအဆင့်ဆွေးနွေးညှိနှိုင်းမှုမှာတရုတ်နိုင်ငံကကန့်ကွက်ခဲ့တဲ့အတွက်အောင်မြင်မှုမရခဲ့ပါဘူး။ဒါပေမဲ့လည်းနိုင်ငံအတော်များများကတော့တင်ပေါ်ဈေးမှာပါဝင်တဲ့ခဲတာကြောင့်ကလေးတွေရဲ့အုံနောက်ကိုထိခိုက်နိုင်စေတာကြောင့်ဥပဒေတွေနဲ့ကန့်သတ်ဖို့ကြိုးစားနေတာပါ။နိုင်ရိုဘီနိုင်ငံကအေမီယီသတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြထားပါရဲ့ရှင်။
ခဲတပ်ပါအိမ်သုပ်ဆေးတွေကိုဖွံ့ဖြိုးဆဲနိုင်ငံတွေမှာကန့်သတ်ဖို့ပတ်ဝန်းကျင်ထိန်းသိမ်းရေးနိုင်ငံတကာညီလာခံလို့ထင်ရှားတဲ့ကုလသမဂ္ဂသဘာဝပတ်ဝန်းကျင်ဆိုင်ရာညီလာခံ UNEA မှာဦးစားပေးဆွေးနွေးခဲ့ကြပါတယ်။ခဲတပ်ပါအိမ်သုပ်ဆေးတွေကိုကန့်သတ်တဲ့ဥပဒေတွေပြဋ္ဌာန်းဖို့တက်ဆိုင်ရာအစိုးရတွေကိုကုလသမဂ္ဂကတိုက်တွန်းတောင်းဆိုရမှာကန့်ကွက်ခဲ့တဲ့တခုတည်းသောနိုင်ငံကတော့တရုတ်နိုင်ငံပဲဖြစ်ပါတယ်။အိမ်သုပ်ဆေးထဲမှာပါတဲ့ခဲတပ်တွေဟာကလေးတွေစားမိရင်ပဲဖြစ်ဖြစ်၊ရှူမိရင်ပဲဖြစ်ဖြစ်ကလေးငယ်တွေရဲ့အုံနောက်ရာသက်ပံပျက်စီးသွားတဲ့အထိဖြစ်စေတတ်ပါတယ်။ဒါကြောင့်လဲပြဿနာကိုအရေးတကြီးဖြေရှင်းဖို့လိုအပ်တယ်လို့ကင်ညာနိုင်ငံမြို့တော်နိုင်ရိုဘီကကုလသမဂ္ဂသဘာဝပတ်ဝန်းကျင်ဆိုင်ရာအစီအစဉ်ရဲ့ဥပဒေရေးရာဌာနကအဲလန်မက်ဆိုကအခုလိုပြောပါတယ
် Unless we do something now then
အခုချိန်ကစပြီးတော့တခုမှမလုပ်ဘူးဆိုရင်ကလေးတွေပိုဆိုးတဲ့အနေမျိုးနဲ့ကျုံ့နိုင်ပါတယ
်အမေရိကန်ပြည်ထောင်စုမှာတော့တုတ်ဆေးတွေထဲမှာခဲတပ်ပါဝင်မှုကိုအပုံတန်းတန်းမှာ60ထက်မပိုစေရဆိုပြီးတော့ကန့်သတ်ထားပါတယ်ဒါပေမဲ့လည်းဖွံ့ဖြိုးဆဲနိုင်ငံတွေကအိမ်တွေကျောင်းတွေဆေးရုံတွေနဲ့တခြားအဆောက်အုံတွေမှာအသုံးပြုတဲ့အိမ်သုပ်ဆေးတွေရဲ့ခဲတပ်ပါဝင်မှုကိုစစ်ဆေးရမှာတော့အပုံတန်းတန်းမှာ1000နဲ့3000အထိပါဝင်တာကိုတွေ့ရပါတယ်ခဲစိတ်သိရင်တသက်သာအတွက်ညံရင်ဖွံ့ဖြိုးမှုတွေကျဆင်းသွားစေတာပါခဲစိတ်သိလို့ကလေးတွေရဲ့ညံရင်နှိမ့်ပါသွားရတာဟာဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးအရဒေါ်လာ989ဘီလီယံဆုံးရှုံးသွားတာဖြစ်တယ်လို့ကုလညီလာခံအတွင်းနယူးယောက်တက္ကသိုလ်ကဆေးကျောင်းရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မှာခဲတပ်ပါဝင်မှုကိုကန့်သတ်ဖို့မထက်သွင်းနိုင်ခဲ့တဲ့အတွက်မူဝါဒရေးဆွဲသူတွေကိုစိတ်ပြက်လက်ပြက်ဖြစ်သွားစေပါတယ်။ဒါပေမဲ့လည်းဖွံ့ဖြိုးဆဲနိုင်ငံအတော်များများကတော့ခဲတပ်ပါအိမ်သုပ်ဆေးတွေနဲ့ပတ်သက်လို့လိုက်နာရမယ့်စည်းမျဉ်းတွေကိုရေးဆွဲနေကြပါပြီ။ဒါဟာ2020ခုနှစ်မှာခဲတပ်ကင်းတဲ့အိမ်သုပ်ဆေးဖြစ်ရေးကမ္ဘာလုံးဆိုင်ရာပူးပေါင်းလှုပ်ရှားမှုရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။တရီလင်ကဖိလစ်ပိုင်နီပေါ်နဲ့ထိုင်းနိုင်ငံတို့ကမဟာမိတ်အဖွဲ့ရဲ့အကူအညီနဲ့ခဲတပ်ကင်းတဲ့အိမ်သုပ်ဆေးဥပဒေသစ်ပြုနေပါပြီ။ကမ္ဘာလုံးခဲတပ်ပါအိမ်သုပ်ဆေးကင်းစည်ရေးအဖွဲ့ IPEN manager စာရာဘိုရှိကအခုလိုပြောပါရယ
် Things have moved really really fast and one of the main
reasons for that အဓိကအကြောင်းရင်းတစ်ခုကတော့တက်ဆိုင်သူတွေဝိုင်းဝန်းကြိုးပမ်းကြလို့ဖြစ်ပါတယ်။မူဝါဒရေးရာချမှတ်သူတွေနဲ့လူထုအခြေပြုအဖွဲ့အစည်းတွေလိုပဲလုပ်ငန်းရှင်တွေအနေနဲ့လည်းအခြေအနေကိုသတိပြုမိတဲ့အခါပြောင်းလဲခြင်းစိတ်ပေါ်လာကြတာပါ။ဒါကြောင့်လဲဒီလိုတိုင်းပြည်မှာတက်ဆိုင်သူတွေနဲ့ပူးပေါင်းပြီးဒီကိစ္စကိုအကောင့်ထက်ဖော်အောင်ကြိုးပမ်းတာဟာအားတက်စရာကောင်းပါတယ်
။ Addis Ababa Ethiopia နိုင်ငံကိုဒီဇင်ဘာလအတွင်းတွားရောက်ဆွေးနွေးခဲ့တဲ့မက်ဆိုကအခုလိုပြောပါရယ်။
It's not about attacking our industry.
ဒါစီးပွားရေးလုပ်ငန်းတွေကိုတိုက်ခိုက်နေတာမဟုတ်ပါဘူး။အနာဂတ်ရင်သွေးငယ်တွေကိုကယ်တင်ဖို့လုပ်တဲ့လုပ်ရပါ။ဒါကြောင့်လဲဒီကိစ္စကိုထည့်သွင်းပြောဆိုဖို့ကအရေးကြီးပါတယ်။2020နောက်ဆုံးထားပြီးတော့တင်မောဆေးတွေမှာခဲတဲ့ကင်းအောင်လုပ်ဖို့ရည်မှန်းချက်ဟာမဖြစ်နိုင်တဲ့ကိစ္စမဟုတ်ပါဘူး။အောင်မြင်အောင်လုပ်နိုင်ပါတယ်။နိုင်ငံရေးဆန္ဒရှိတယ်ဆိုရင်အားလုံးကိုကြော်လာနိုင်မှာပါ
။ခဲတဲ့ပါအိမ်သုပ်ဆေးတွေကလူကျန်းမာရေးအပေါ်ချိန်ချောက်မှုရှိနေတာကိုမသိကြတဲ့အချက်ကအဓိကအဟန့်အတားဖြစ်နေပါတယ်။အိမ်သုပ်ဆေးတွေကိုစံသတ်ဖို့ကျွမ်းကျင်သူတွေမရှိတာအပြင်စီကံသတ်မှတ်ချက်တွေရှိမနေတာကလည်းစိန်ခေါ်ချက်တွေဖြစ်နေတယ်လို့ဆိုပါတယ်။အိမ်သုပ်ဆေးတွေထဲမှာခဲအစားအနေရကင်းတဲ့တခြားအရာတွေကိုထည့်သွင်းအစားထိုးတာကရိုးရှင်းပြီးတော့အကုန်ကျလဲသက်သားတယ်လို့ထောက်ခံသူတွေကပြောဆိုထားပါတယ်ရှင်
။နန်းလောင်ပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရေဒီယိုအစီအစဉ်ကဆက်လက်အသံထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အပတ်စဉ်ကန္တာတွေကိုနားဆင်ရမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီအထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရီဝက်အစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စန်သာရဲ့မြန်မာအရေးသုံးသပ်ချက်အပြင်တပတ်အတွင်းအားကစားသတင်းတွေကိုလည်းနားဆင်ကြရမှာပါ။မြန်မာအရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
ဟိုငင်းငိုင်းနေမှာဆိုတော့ဆောင်းနေတယ်။ဒီလိုစက်ကမရသေးဘူး။ကပ်ပြီးတော့ဟိုရဟန်းကြီးနဲ့မှဆိုချင်မရှိမှမှုတွေဖြစ်တယ်အခေါ်ဝါနတ်ပတ်ပြီးတော့နော
်တန်ပတ်ဒီပတ် NGO ကဒေါက်တာခင်စောဝင်းပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုမတင်ပြခင်မှာနိုဘယ်ငြိမ်းချမ်းရေးဆုရှင် Mother Teresa သူတော်စင်ဖြစ်သတ်မှတ်ခံရမယ့်အကြောင်းကိုတင်ပြပေးပါမယ်ဗက်တီကန်နန်းတော်ကနေနိုဘယ်ငြိမ်းချမ်းရေးဆုရှင် Mother Teresa ကိုမြင့်မြတ်တဲ့သူတော်စင်ဖြစ်စက်တင်ဘာလ4ရက်နေ့မှာတရားဝင်ချီးမြှင့်သတ်မှတ်ဖို့ရှိပါတယ်အယ်ဘေးနီးယားနယ်ပါရိုမန်ကက်သလစ်သာသနာပြုသီလရှင်မာသာထရီဇာကိုနိုဘယ်ငြိမ်းချမ်းရေးဆုပါဝင်အိန္ဒိယနိုင်ငံကလကတာမြို့ကဒုက္ခရောက်နေတဲ့ဆင်းရဲသားတွေကိုဂရုဏာထားကူညီခဲ့တာတွေကြောင့်ဂုဏ်ပြုဆုတွေအတော်များများနဲ့ချီးမြှင့်ခံခဲ့ရပါတယ်မာသာထရီဇာဟာသူ့ကိုယ်သူယိုကျိုးနှိမ့်ချသူအဖြစ်ပြည်သူတွေအပေါ်အတိုင်းအဆမရှိမေတ္တာထားနိုင်စွမ်းရှိသူလည်းဖြစ်ပါတယ် VOA သတင်းတော်လော်ရာကွန်ဒါသတင်းပေးပို့ထားတာကိုတော့ဒေါကင်ဆိုဝင်းကပြောပြပေးမှာပါရှင်
But the people are hungry for a loaf of bread, real hunger. But there is much deeper, much greater hunger, and that is the hunger for love.
ဤသူတွေစားစရာမရှိကြပါဘူး။တကယ့်ကိုစားလောင်ငတ်မနေကြပါတဲ့။ဒါပေမဲ့ဒီတဲ့ပိုးပြီးနည်းနည်းနည်းနည်းစားလောင်မသိမ့်နေတာကတော့ချစ်ချင်းမြတ်တာပါပဲလို့ Mother Teresa ကပြောဆိုသွားတာပါ။Mother Teresa ဟာအစင်းရဲတကအစင်းရဲဆုံးလူတို့ကိုကူညီပေးတာအခြေအနေမဲ့အိုးအိမ်မရှိသူတွေအတွက်နေစရာပေးတာစတဲ့ဒုက္ခဆင်းရဲတွေကိုပြေပြောက်အောင်နှစ်သိမ့်ရင်သူ့ရဲ့ဘဝကိုမြုပ်နှံခဲ့ပါတယ်။ Mother Teresa ရဲ့နာမည်ရင်းက Anhiza Gunza Bohaji ဖြစ်ပြီးတော့ Macedonia နိုင်ငံ Skopje မြို့မှာ Albanian မိဘကနေ1910ပြည့်နှစ် August လ26ရက်နေ့မှာမွေးဖွားခဲ့ပါတယ်။Mother Teresa ဟာလူလက်တန်းစားမိသားစုမှာကြီးပြင်းခဲ့ပြီးအသက်18နှစ်အရွယ်မှာမေတ္တိလရင်အပြီးဝတ်ဖို့ဆုံးဖြတ်ခဲ့ပါတယ်။ Loretta Order လို့ခေါ်တဲ့သီလရှင်ကျောင်းမှာကျောင်းသူအဖြစ်ကျောင်းတက်ခဲ့ပြီးအိန္ဒိယနိုင်ငံကလကတာမြို့က Roman Catholic မင်းကလေးကျောင်းမှာဆရာမအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။အဲဒီနောက်ကျောင်းဆရာမဘဝကိုဆွံ့လွတ်ပြီးစီးရဲသားတွေနေတဲ့ကျူးကျော်ပြန်ကြရက်ွက်မှာအလုပ်လုပ်ရင်းစေရနာဝန်ထမ်းကူညီကယ်ဆယ်ရေးအတွက် Missionaries of Charity လို့ခေါ်တဲ့အလှူဒါနရှင်သာသနာပြုသူများသီလရှင်ကျောင်းကိုထူထောင်လိုက်ပါတယ်။ဗြိတိန်နိုင်ငံဘာမင်ဂမ်တက္ကသိုလ်ပါမောက္ခဂဇင်းမာဘီယွန်က Mother Teresa ရဲ့အလုပ်တွေဟာအနှစ်သာရရှိတယ်လို့အခုလိုပြောဆိုလိုက်ပါတယ
်။ Mother Teresa from the beginning said that not only she didn't
Mother Teresa က Vatican တော်ကထောက်ပံ့နေဝင်ကိုမလိုချင်ဘူးလို့အစကတည်းကပြောထားပြီးသားပါ။ဒါပေမဲ့သူနဲ့အတူသူ့နောက်လိုက်တွေကအလှူဒါနကပေးတဲ့တရားကြီးနဲ့ပဲနေနိုင်ပါတယ်တဲ့ကလကတာမြို့ရဲ့အစင်းရဲဆုံးရောက်ကွက်မှာအလုပ်လုပ်ပြီးဒုက္ခရောက်သူတွေကိုလက်တွေ့ကြကြကူညီတာအတိတ်ပဲရှိပါတယ်အားကြအတူယူရလောက်အောင်ပဲဒီလိုမျိုးတိတ်ခါရှိတဲ့အလုပ်တွေကိုလုပ်ခဲ့ပါတယ
်1989ခုနှစ်မှာတော့ Mother Teresa ကို Nobel ငြိမ်းချမ်းရေးဆုချီးမြှင့်ခဲ့ပါတယ်2003ခုနှစ်မှာတော့ပုံရဟန်းမင်းကြီးဒုတိယမြောက် John Ball ကMother Teresa ကိုကောင်းချီးမင်္ဂလာချီးမြှောက်ခဲ့ပါတယ်။လာမယ့်စက်တင်ဘာလ4ရက်နေ့မှာတော့ Vatican နန်းတော်ရဲ့ပုပ်ဟန်းမင်းကြီး Francis က Mother Teresa ကိုသူတော်စင်ဖြစ်ချီးမြှောက်တော်မှာဖြစ်ပါလာတယ်ရှင်
။ Dawkins ဆိုဝင်ပြောပြပေးခဲ့တာပါရှင်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့မတ်ချက်စကားထွက်လာပြီးတဲ့နောက်မဘာသာနဲ့မဟာနာတို့ရဲ့နောက်ဆက်တွဲသတင်းတနိုင်ငံလုံးမှာမှုကင်းတွေရောကြမှုမရှိသေးတဲ့အကြောင်းတွေနဲ့အတူစိတ်ဝင်စားစရာမီဒီယာဘော်ကအကြောင်းအရာတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။မအိမ်ခိုင်ဦးရေးသားတင်ပြထားတာကိုဦးဆံမိုးဝေကအခုညင်တင်ဆက်ထားပါရရှင်။
ဒီဒရင်ဘတ်မှာတော့အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာအဖွဲ့ကိုမလိုအပ်ဘူးလို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်ပြီးတဲ့နောက်မှာတော့ဒီဒရင်ကိုတနင်္ဂနွေလုံးကစိတ်ဝင်တစားရေးသားပြောဆိုမှုတွေပြုလုပ်ခဲ့ကြပါတယ်။သ ဒီဖွဲ့နဲ့ပတ်သက်လို့အရင်ကတည်းကပြောဆိုဝေဖန်မှုတွေရှိခဲ့ပေမဲ့အခုတော့အလေးနဲ့ထားပြီးတော့ဝေဖန်ဆွေးနွေးကြတာမျိုးမဟုတ်ခဲ့ပါဘူးအရင်အစိုးရလက်ထက်တုန်းကရောအခုတက်ရှိအစိုးရလက်ထက်မှာပါဖြစ်ပေါ်တဲ့ဘာသာရေးပြိပခတ်တချို့ရဲ့နောက်ွယ်မှာမဘာသာအဖွဲ့ဝင်တချို့ပါဝင်နေတယ်ဆိုတဲ့ပြောဆိုမှုတွေဝေဖန်မှုတွေကလူမှုကွန်ရက်မီဒီယာတွေပေါ်မှာရှိနေပါတယ်ဒီလိုအပြန်အလှန်ပြောဆိုဝေဖန်နေကြရင်ကမှမဘာသာနဲ့ပတ်သက်လို့တန်ခါမဟာနာယကအဖွဲ့မဟာနာကနေကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီထုတ်ပြန်ကြေညာချက်အရမဘာသာဟာမဟာတန်ခါနာယကအဖွဲ့ကနေပေါ်ပေါက်လာတာမဟုတ်တလို့မလို့အဖူးလို့ပြောဆိုလိုက်တဲ့အတွက်အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ဘလို့ဆက်သွားမလဲဆိုတာလူများကစိတ်ဝင်စားနေကြပါတယ်ဒီလိုပဲရွှေဘော်ရောင်တန်ခါအရေးခင်မှာပါဝင်ခဲ့တဲ့တန်ခါတစ်ပါးဖြစ်တဲ့အရှင်အိစရာကတော့တန်ခါရီမှာငကိုကလေးကအမျိုးဘာသာသာသနာကိုစောင့်ရှောက်ကာဝေးဖို့ဝတ္တရားရှိပီးသားဖြစ်တာကြောင့်တခြားဘာသာတွေကိုထိပါမှုတွေပြုလုပ်နေဖို့မလိုအပ်ဘူးလို့အခုလိုမြင်ကြပါတယ်။အဲမြင
်လာကတော့ဖြိုမင်းပေးကတော့ဟောနော်သူဆိုရအဖွဲ့ကိုဝါးကားပြီးပြောတယ်မပြောတယ်ရောမသိဘူးပေါ့။ဒါပေမဲ့လို့မဘာသာကရှိပြမလို့ဆိုတော့ဟိုမဟာနာရှိတဲ့အတွက်မဘာသာရှိရမလို့ဆိုတဲ့စကားကတော့ဟိုဥစဉ်တော့လက်ခံတယ်ဘာလို့လဲဆိုတော့တန်ခါဒိသာသာသနာဒိသာမှာမင်းများမင်းညာတို့တန်ခါမဟာနာယကဆိုတဲ့နာမည်နဲ့ညီပဲလေဒီတန်ခါဒိသာဒီသာသနာနဲ့ပတ်သက်တဲ့ဒိသာမှာမင်းများဘုဗုဒ္ဓဘာသာနဲ့ပတ်သက်တဲ့မှာမင်းများသူစဉ်ဆောင်ပြီးတော့လုပ်နေတာပဲလေအဲ့တော့ကျတော့ဒီမဘာသာဆိုတာကသူတို့မလို့ဆိုရဲစကားမှန်တယ်လို့ထောက်ခါမှာပေါ့နော်ပြီးတော့မဘာသာကလည်းဟုတ်တယ်မလားအမျိုးဘာသာသာသနာဆောက်ရှောက်တယ်ဆောက်ရှောက်ကြီးအဖွဲဆိုလို့သူကပြောတယ်အဲ့တော့ဥစဉ်လို့ကဥစဉ်တစ်ပါးကဒီယဟန်ခါလို့တင်းကထွက်လာပြီဆိုတာနဲ့တပြိုင်နက်တည်းမျိုးဘာသာသာသနာကိုဆောက်ရှောက်ရမယ်ဆောက်ရှောက်ဖို့လို့ဝေကြတာလေဆိုတာမိမိကိုမိမိပြီးပြီးသားပဲလေဒါထူးထွေပြီးတော့ဟိုပြောဆိုဖွဲ့နေရမယ်ဒီစားလည်းမဟုတ်ဘူးဒါဟာတန်ခါတစ်ပါးရဲ့တာဝန်လို့ပဲအလုံးအမိမိကိုမိမိပဲဒီလိုနှလုံးသားလေးကခံထားကြတာပါပဲ
နောက်ထပ်ဒီသတင်းပတ်မှာထွက်လာတဲ့လူအများစုအာယုံစိုက်ခံရတဲ့သတင်းကတော့တရုတ်ဆောင်မိုးဟေကိုရဲ့ကျမချစ်တော်ဆိုတဲ့စာအုပ်အကြောင်းဖြစ်ပါတယ်ဒီစာအုပ်မှာမြန်မာနိုင်ငံရဲ့ဒေသအကြောင်းတွေပါဝင်ပြီးတော့ရှုခင်းဓာတ်ပုံအလင်းအမှောင်အမှုပညာဆန်းဆန်းရိုက်ကူးထားတဲ့ဓာတ်ပုံတွေပါဝင်ပြီးတောက်ကိုတန်ဖိုးကြက်ငွေ9000ဆိုတာကြောင့်လူပြောများသွားခဲ့ရတာဖြစ်ပါတယ်စာအုပ်ဈေးကွက်ငြိမ်သက်နေချိန်မှာတောက်ကိုကြက်9000ဆိုတဲ့တန်ဖိုးကြောင့်စားပြီးအတိုင်းဝိုင်းထဲမှာပြောဆိုစရာဖြစ်နေတာတွေ့ရပါတယ်။နောက်ထပ်တင်ပြကျင်တာကတော့ရန်ကုန်တိုင်းဒေသကြီးအတွင်းနယ်မြေတွေမှာမှုခင်းကြဆင်းရေးတွေလုပ်နေပေမဲ့မှုခင်းတွေကရော့ကျမသွားပဲဖြစ်နေတယ်လို့မကြာခဏဆိုသလိုလူတက်မှုလူရဲမှုနဲ့မရေမှုစတဲ့သတင်းတွေလူမှုကွန်ရက်နဲ့မီဒီယာတွေပေါ်မှာရောက်ရှိနေတာကြောင့်ပြည်သူတွေမှာစိုးရိမ်မှုတွေတိုးနေကြပါတယ်။အစိုးရအနေနဲ့မှုခင်းရော့ကျရေးကိုပုံမှုအရှိန်မြင့်ပြီးတော့ဆောင်ရွက်တဲ့နယ်ဆိုပြီးတော့တိုက်တွန်းရေးသားပြောဆိုနေကြပါပြီ။မှုခင်းရော့ကျရေးနဲ့ပတ်သက်လို့အစိုးရနဲ့ရဲတပ်ဖွဲ့ဟာအရင်ကထက်ပိုးပြီးတော့ပူးပေါင်းလှုပ်ဆောင်နေပြီးအခုချိန်ဟာအစိုးရအသည့်တက်ခါစားအချိန်ဖြစ်တာကြောင့်တွေးတိုးဆန်းနေတာလည်းဖြစ်နိုင်တယ်လို့ကွန်ကြံကုန်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိုးသူရထွန်းကအခုလိုပြောပါတယ်
တော်တော်အကြမ်းမြင့်တော့အနေလို့စစ်သားရဲ့၃-၄ကျူးလောက်ပေါ့လေအချက်ကတော့ကုနာတို့တိုင်းပဲအရင်ကတကယ်ကြီးကျင်းလာလို့ဆိုရင်အလို့တွေအကြောင်းကြားပြီးတော့တကယ်ဒီပြတဲ့ကြတဲ့အင်းသားရဲ့ဓာတ်ယူကိုထွက်လိုက်တော့ဒီပုဒ်ကူကိုကျူးလို့ပြီးရင်ဒီလိုပဲတက်ကကျူးတော့အိတ်မကြဘူးပြန်လွတ်တက်တယ်ဆိုရင်အပြီးပြူတွေဝင်ကြပြီးတော့လုံချတာလည်းဖြစ်နိုင်ပါတယ်။နောက်တစ်ချက်အနေနဲ့စဉ်းစားကြည့်ရင်တော့လေဘာဝကြတာတော့ဒီလိုမျိုးပြောင်းလဲကာလဆိုတာကသူရတဲ့ခုပြောင်းသွားပြီးဆိုရင်ဒီလိုရတဲ့ကတော်တော်ကြတယ်လို့ထင်နေပြီပါ။အရောက်ပေါ့တူလို့ပြောထားတယ်ပေါ့။နောက်ပြီးတော့အဲတတိယတစ်ချက်လို့ဟိုစဉ်းစားမယ်ဆိုရင်လည်းဒီလိုအချိန်တွေမှာတော့ကျွန်တော်တို့အမြင်ကပြောရတော့နိုင်ငံရေးပါတဲ့ဟာဒီတွေ့နေတဲ့တွေ့ရတွေကတူပါသေးတယ်။ပတ်စံလုံးတွေလာနေတဲ့မှာဆိုရင်ဒီလက်ပတ်ကြီးအောင်ဆိုတဲ့ပုံတွေပေါ့လေ။ဟာကဘက်မှာတက်တာတို့နောက်ရခိုင်ဘက်မှာဖြစ်တာတို့နောက်မင်းတရပဲဒီရောက်တောင်တကုန်းဘက်မှာဖြစ်တာတို့ဒီလိုမျိုးတွေကကျတော့တစ်ခါကနိုင်ငံရေးနောက်ခံနေပြီးတော့ဟိုနောက်ခံဒီပါတယ်လို့လည်းပြင်ပါတယ
်။အခုသတင်းပတ်မှာတော့မဘာသာမဟာနာနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းတိန်တို့ရဲ့တရင်ရုပ်ရှင်တရုတ်ဆောင်မိုးယူဆန်ရဲ့မွေးနေ့ပွဲမှာသူမကိုလက်ထပ်ခွင့်တောင်းခံရတယ်ဆိုတဲ့တရင်နဲ့အတူဖော်ပြထားတဲ့ထူးခြားတရင်ဓာတ်ပုံအကြောင်းစတဲ့အကြောင်းအရာတွေဟာမီဒီယာသမားတွေကြားမှာရေးပန်းစားပြောဆိုနေကြတယ်ဆိုတာကိုပြပြရင်းညီကုန်းချုပ်လိုက်ရတယ
်မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနှာစင်ခဲ့ရတာပါရှင်အခုတော့ဦးကျော်စင်သားရဲ့မြန်မာအရေးသုံးသပ်ချက်အလှက်ပါဒီတစ်ပတ်မှာတော့ရက်တရာစီမံကိန်းအဟံအတန်းများဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာပါ
ပြည်ပြင်စရာတွေပြည့်နေတဲ့မြန်မာနိုင်ငံမှာအောင်မြင်တဲ့စီမံကိန်းတွေချမှတ်အကောင့်တွေဖော်နိုင်ဖို့အတွက်အခြေခံဘာတွေလိုအပ်ပါသလဲ NLD အစိုးရရဲ့ကဏ္ဍဦးရက်တရားစီမံကိန်းမှာဘလို့အားနည်းချက်တွေအခက်အခဲတွေရှိခဲ့တယ်လဲဆိုတာတံပဒီပ NGO ကဒေါက်တာခင်စောဝင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တင်နှွေဦးတို့နဲ့ဦးကျော်စင်သာတို့ကဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင
်ကျွန်တော်ဒီနေ့ဖိတ်ခေါ်ရတဲ့အကြောင်းရင်းကတော့မြန်မာနိုင်ငံမှာလူတွေသိအရေးကြီးပြောနေကြတဲ့ NLD အစိုးရရဲ့ရက်တရားစီမံကိန်းဆိုတာနဲ့ပတ်သက်ပါတယ်ဒီစီမံကိန်းကဘလောက်အောင်မြင်တယ်ဘယ်လိုဖြစ်တယ်ဆိုတာကိုအဓိကပြောကြတယ်ကျွန်တော်အဓိကထားစီချင်တာကတော့ဘာကြောင့်မအောင်မြင်ဘူးလဲဒီဟာတွေအောင်မြင်ဖို့အတွက်ဘယ်လိုအခက်အခဲတွေရှိနေလဲဘယ်လိုလုပ်သင့်တယ်အောင်မြင်အောင်အဲ့ဒါကိုအဓိကထားပြီးပြောစီချင်ပါတယ်ဆိုတော့ဘာမအောင်မြင်ဘူးအောင်မြင်တယ်ဆိုတာအချင်းချင်းပဲသုံးသပ်ကြတာပါခင်ဗျာဆိုတော့ပထမဦးဆုံးဒေါက်တာခင်စောဝင်းအနေနဲ့အောင်မြင်မအောင်မြင်ဆိုတာနဲ့ပတ်သက်ပြီးအချင်းချင်းသုံးသပ်ပြပါခင်ဗျာ
ကိုအမေနာရင်ပြပါမယ်ကိုနံပါတ်၁ကတော့အင်္ဂလန်ကိုလိုအပ်နေတဲ့ဒီငင်းငိုင်းလုပ်ငန်းစဉ်ကိုစပစ်တယ်လေဖွဲ့စည်းရေးပြန်ပြန်ပြဖွဲ့တယ်နောက်ပြီးတော့ဟိုရှေ့လာမယ်လာမှာလေဒီစားကိုစတော့မယ်ဆိုဆွေးနွေးစောကြီးစားတယ်ကြောင်းအမေနာပေါ့ဗျာနံပါတ်၂ကတော့ပါလဲဆိုတော့ဟိုနိုင်ငံတော်တိုင်းနိုင်ငံပေါ့ကဟိုတိုင်းနိုင်ငံအောင်တွားပြီးတော့ကိုမှရှိတယ်မှာလူသားတွေကိုအားပေးရပေါ့ဗျာနော်ဒါမျိုးကြီးကတော့အောင်မြင်မှာလေနော်ခုတော့ပြောမယ်ဆိုလို့ရှိရင်တခြားအရာတွေကအများရှိသေးတယ်။ဟိုငွေနိုင်ငံကစောင့်ရဆိုမဲ့ဟိုဒီလိုဆက်ကမမြင်ရသေးဘူး။နောက်ပြီးတော့ဟိုရဟန်းကြီးထဲမှာဆိုရှင်မရှိမှတ်မှုတွေဖြစ်တယ်။အခေါ်ဝန်ထပ်တူတော့နော်။နောက်တွေ့ခါကျတော့ဒါတွေကိုဖြစ်ပြီးပြင်းနေတယ်လား။ဟုတ်တယ်လား။နောက်တစ်ခါဘာလဲဆိုတော့ဒီရက်ပြာစီမံကိန်းဆိုတော့ဒီရက်ဒီရင်းချက်တွေကတော့ရှိနေရပဲပေါ့။ဒါတွေကိုဘယ်လောက်ကြီးကဖြည့်ဆည်းပြင်းနိုင်မှာလဲနော်။ရက်ပြာဆိုတာခဏလေးပဲလေ။နောက်ခါကျတော့ဆိုတော့ကိုယ်လေးချွေးလေးတဲ့သဘောမျိုးလိုဖြစ်သွားတာပေါ့ဗျာ။မပြည့်ခက်ခဲတွေကရက်တရာရင်းနဲ့ဘလို့မှလည်းဖြေရှင်းလို့မရပါဘူး
။ဟုတ်ကဲ့။ဆေမတ်ဒေါ်တင်ွယ်ဦးရဲ့အမြင်ကိုလည်းပြောစီချင်ပါတယ်ရက်တရာစီမံကိန်းနဲ့ပတ်သက်ပြီးတော့
။ဟုတ်ကဲ့ကြာဆရာစီမံကိန်းဆိုတော့ဒီလိုရက်တရာတွေပဲသတ်မှတ်လို့မရအောင်လေရက်တရာဆိုတဲ့အတိတ်ပဲပဲပြန်တပိုင်းလို့ရဖို့ဖြစ်နေဆရာ။စီမံကိန်းဆိုတော့ကဒီလိုအခြေခံငွေနဲ့ဘလို့လုပ်ရမလဲဘလို့လုပ်ငန်းဖွဲ့စည်းအခြေခံကဘလို့ဖြစ်တဲ့တော်ဝင်ကလေးကဘလို့ယူဖားတိုင်းပြည်စီဝိုင်းပေါ်စီမူဝါဒတွေကပါလေပြည်ရေးပြည်ပါပါဝင်ချင်းခြေခြေတွေနိုင်ငံရေးစီဝိုင်းလူမှုရေးနဲ့ပတ်သက်တဲ့စီမံကိန်းတွေကိုပါစီမံကိန်းခေါ်ရဆိုအခုရက်တရစီမံချက်ဆိုတဲ့စီမံချက်ကဘယ်ပေါ်မှာမူတည်တာလဲဆိုတာလည်းမပါတော့ဘူး။ဘာတွေလုပ်လဲဆိုတော့မပါဘူး။ဘယ်လိုလုပ်လဲဆိုတော့မပါကြ။ဘယ်သူနဲ့လုပ်မယ်ဆိုတာသူတွေကိုလည်းမသိရအောင်ဖြစ်နေတာ။ဆက်နောက်ဆိုင်အချက်လက်တွေကလည်းပြည်သူရှာဖွေထားရှိရလား။နောက်အချက်တွေလည်းဘယ်လိုဖျက်ရစိတ်ကြမှာလဲဒီရက်တရဒီလိုဖြစ်နိုင်တဲ့ကိစ္စတွေဖြစ်တွေ့ရပါတယ်။အဲ့တော့ဖြစ်နိုင်တဲ့ကိစ္စတွေကိုပဲယာယီရေးဆွဲလို့တော့မရတဲ့ကိစ္စဖြစ်ပါတယ်။အဲ့တော့ယာယီတောင်မှလုံးလုံးမရတဲ့ဟာကိုဘယ်လိုလုပ်စီစဉ်ကိန်းလို့ခေါ်လို့ရပဲ။ဒါတနည်းအားဖြင့်အကောင်းဆုံးစီစဉ်ကိန်းလို့ဘယ်လိုလုပ်ခေါ်လို့ရမလဲ။ဒါပေမဲ့ဒီလိုအချိန်တိုက်ပဲလုပ်လို့လည်းမရပါဘူး။စီစဉ်ကိန်းဆိုတာက
ဟုတ်ကဲ့
တကယ်လက်တွေ့ချက်တော့တိုးတက်လားဆိုတော့ကြည့်ရတာဖြစ်တဲ့ကြောင့်ဒီရက်တရစီစဉ်ကိန်းဆိုတဲ့အတိတ်ပဲကွ။ define လုပ်တာလွဲနေပါလေ
။ဟုတ်ကဲ့ကျွန်တော်ကသမန်လူတွေအမြင်ပြောကြတယ်ဥပမာဖြင့်နိုင်ငံရေးအကျဉ်းသားတွေလွတ်တာအောင်မြင်တယ်အဲ့ဒါမျိုးတွေပြောကြတယ်ဒါပေမဲ့ကျွန်တော်တို့သတင်းသမားတွေနဲ့တိုက်ရိုက်ပတ်သက်တဲ့ပြန်ကြားရေးပြောမယ်ဆိုရင်နောက်ဆုတ်သွားတာတွေ Twilight Over Burma လို့ဟာမျိုးပြောခွင့်မရှိဘူးတခါ7 Day သတင်းစာမှာဟိုဥရှိမန်ပြောတာပေါ်ပြတာကိုရေးကြီးခွင့်ရလုတ်တဲ့ကိစ္စလားသတင်းလွှတ်ခွင့်ကိုအများကြီးထိခိုက်တဲ့ကိစ္စတွေလို့ယူဆပါတယ်ဆိုတော့ဘာဖြစ်လို့ဟုတ်ကဲ့ဒီလိုစီမံကိန်းတွေမအောင်မြင်တာစီမံကိန်းချမှတ်တာကိုနိုင်ကမမှန်တဲ့အပြင်ဘယ်လိုအတားအဆီးတွေရှိနေသလဲဆိုတာဒေါက်တာခင်စောဝင်းသုံးသပ်ပြပါဦးခင်ဗျာ
ညမခေတ်ကကိုချော်စံလာရေဟိုပြည်ပြည်ပြည့်ပြန့်လူထုနဲ့ပေါ့ဗျာလူထုကိုယ်စားလှယ်တွေနဲ့တခြားပါတီနဲ့တိုင်နေမှုလိုတယ်နော်ဟိုငါတူးနဲ့ငါတစ်ဖက်နဲ့လုပ်လို့ရတယ်လို့ပုံစံမျိုးနဲ့မဖြစ်ဘူးပြန်ပါဒီကအဲ့ဒါကိုကျွန်တော်ကအင်္ဂလန်ကိုစိုးရိမ်ပါတယ်နော်ဟိုပါတီတစ်ခုကိုဥဆောင်ရတာတမျိုးလေဗျာအခုကဆိုးရဖြစ်သွားပြီဆိုးရကတော့အိုးငါပြောက်သေးမယ့်ဒီကဥဆောင်ရငါလုပ်ရရတယ်ဆက်ဆိုတဲ့စန္ဒမျိုးနဲ့မဖြစ်နိုင်ဘူးဟိုကျေကျေနားလူမျိုးနဲ့တခြားကောင်းဆောင်တွေတိုင်းကကောင်းဆောင်တွေပါတီကောင်းဆောင်တွေဆိုးရတယ်တန်ရင်ပြည့်စုံဖို့လိုတယ်အဲ့ဒါကကျွန်တော်ကတော့ဒီဟင်းမှုတရကျန်နေလို့ကျွန်တော်မြင်ပါတယ်အောက်ကမင်းဘယ်လိုကြားချင်ရှိနေလို့ရှိရင်ကျွန်တော်ကဘယ်လိုကိစ္စရရဒီရနေရလဲဗျာဟုတ်လားဟိုအစိုးရရဲ့ဆက်ပိုင်းကြောက်လို့ကသူ့လိုပါလေ။ဒါပေမဲ့ကိုခန္ဓာကြီးကမပြောင်းသေးဘူး။ဟုတ်နော်ဆရာကတော့ဒီမှာဆက်လုပ်နေလို့ကျွန်တော်နောက်လာမယ့်၅နှစ်ကျတာငယ်လေးငယ်လေးဆက်ဆောင်နေ။သူ့ချောက်ခံမှုနဲ့ကိုကရွေးချယ်ပြီးပြီ။ကျက်ကိုအိုကေပြီပေါ့။ဒါဒုတိယပေါ့ဆက်ကလည်းလုပ်ကြံလို့ဘူး။တကယ်ကိုကဒီဖုန်းနဲ့ဒီလိုလိုပြင်နေတဲ့ပြဿနာကိုကခံရတာပြဖို့ဆိုပါခဲ့။
သ ဆင်မဒေါ်တင်နေဦးခင်ဗျာအခုသောသောဒေါက်တာခင်ဇော်ဝင်းပြောတဲ့အထက်မှာလည်းပါသွားတယ်ဘယူရိုကရေစီကခိုင်ခိုင်မာမာသောသောလဲလဲအရေးချင်းရှိအောင်မလုပ်နိုင်သေးဘူးဆိုတာလည်းအရေးကြီးတယ်လို့ထင်ပါတယ်ဆိုတော့ထီရောက်တဲ့အရေးချင်းရှိရဲ့အုပ်ချုပ်ရေးရန်တရားဖြစ်လာအောင်ပြုပြင်တဲ့ကိစ္စကိုဆရာမဘယ်လိုမြင်ပါသလဲဘယ်အခြေအနေရောက်နေလို့ထင်ပါလဲခု
ဟုတ်ကဲ့ရန်တရားကြီးဝင်လို့ဆိုကျွန်တော်လည်းအခါမှန်ဒီလွတ်တော်ရဲ့မှာလည်းပြောရည်ဘူးပါတယ်စားလည်းလေးရေးကြတော့ပြောဘူးပါတယ်အဲ့တော့ဒီအုပ်ချုပ်ရေးရန်တရားကအကုန်လုံး restructure ကြီးပြန်လုပ်ရမယ်သဘောဖြစ်ပါတယ်အဲ့တော့ဒီအုပ်ချုပ်ရေးရန်တရားလုပ်ဖွဲ့ဆိုရင်ဟာ capacity ရှိရည်လုပ်တော့မှာအခြေခံကဘာလဲဘာဖြစ်လို့ဒီလိုလုပ်မလဲဆိုတာကိုစဉ်းစားတဲ့အခါမှာဒီလိုကြောက်ရွံ့နေလျှောက်လို့မရပါဘူးအဲ့တော့ဘာဖြစ် state capability ရှိရမယ်နိုင်ငံတော်လုံခြုံလုံဆောင်နိုင်စွမ်းရှိရည်လို့ဖြစ်ရမှာပါနိုင်ငံတော်ဥဆောင်ဥရဲ့ပြည်တွေဥရဲ့လူတွေကအစိုးရအဖွဲ့ဝင်ဆိုင်တွေအကုန်လုံးကပြီးမြောက်အောင်ဒီအတိုင်းအတာရှိဆောင်ရွက်မယ်ဆိုတော့ policy guideline တွေရှိဖို့လိုရတယ်အပြုတော့လေ responsiveness ဖြစ်ရမှာပါဘလောက်တော့တောက်ပြနိုင်စွမ်းရှိလဲပြည်သူတွေရကြရတဲ့အခွင့်အရေးတွေဘလို့ထိမ့်သိမ့်ကာကွယ်နိုင်စွမ်းရှိတယ်လဲဆိုတော့အချက်တွေဖြေကားမှာပါနောက် accountability ရှိလားတာဝန်ခံနိုင်စွမ်းမှုဘလောက်ရှိတယ်လဲဆိုတော့အချက်တွေ public institution တွေအစအဖွဲ့ကြီးရဘလောက်တာဝန်ခံနိုင်မှုရှိလဲရှိတယ်လဲနောက်တစ်ခါ civil society တွေအများပြည်သူတွေနဲ့ပုဂ္ဂလိကခန္ဓာတွေကလည်းဘလောက်စောင့်ကြည့်နိုင်စွမ်းစစ်ဆေးတွေစောင့်ဆိုင်လဲဆိုတော့ဒီခေါင်းဆောင်မျိုး democracy နည်းရရောက်လေတဲ့အခြေကိစ္စတွေပါပါပါတယ်ဒီလောက်အရေးကြီးတဲ့ဒီဒီပရိုဂရက်စီရန်ရာကြီးကိုအချိန်ကာလသတ်မှတ်ပြီးလုပ်မှရမှာပါအစအဆုံးပြန်ပြန်ရမှာဟုတ်ရှိပါတယ်
ဟုတ်ကဲ့ဆိုတော့အဲ့ဒီလိုမပြင်းထိုင်တဲ့အခြေအနေဒါအဟန့်အတားတွေကဘာတွေရှိနေလဲဆရာမကြီးရော
ကျတော့ကျွန်တော် capacity ပြဿနာဖြစ်တယ်လို့ပြောပါတယ်ဒါကြောင့်မလို့အခုလုံးလုံးနဲ့လုပ်ပြီးကြည့်လိုက်ရင်ကြောက်လောက်တာကြီးကိုတွေ့နေရတာဖြစ်တဲ့ကြောင့် capacity ပြဿနာလို့ဆင်ပါတယ်
ကျွန်တော်နိုင်ငံရေးအဖြစ် political post မဟုတ်ပေမဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးတော့နိုင်ငံရေးနဲ့ပတ်သက်ပြီးတော့ရာထူးပေးရတာတွေများရှိနေလို့လားအဲ့ဒါကိုလည်းနည်းသုံးသပ်ပြပါဦးခင်ဗျာ
။ကဲကဲကြာဒီ bureaucracy ရန်ရည်ဆိုတာကနိုင်ငံရေး post မဟုတ်ဘူး။ federal နားလည်တဲ့လူတွေတေချာ train လုပ်ထားတဲ့လူတွေကနေပြီးတော့တွေ့ကြုံရှိတဲ့နောက်လုံခြုံရေးရုံရှိတဲ့လိုရမယ့်ကိစ္စဖြစ်နေတယ်။နောက်ပြီးတော့ဒီအစိုးရအဖွဲ့အဖွဲ့တုန်းကလည်းနိုင်ငံရေးတော်တွေအတော့နောက်အထူးသဖြင့်အမတ်တွေကိုမခန့်ဘူးဆိုပြီးတော့တကယ်ကြာထည့်ခန့်ခဲ့တယ်အဲ့ဒါက 40% ကိုပဲ energy ကဒီလိုထမယ်ဆိုတော့ 40% မကဘူးအဲ့ဒါခံရတာနောက်တစ်ခုပြည်ထောင်စုပါတီကတော့ဒီဟိုပုဂ္ဂိုလ်ကြီးကခင်လဲပြီးချက်ခံတာပေါ့နော်တိုင်းရင်းသားဝင်ကြီးဆိုလဲပုဂ္ဂိုလ်ကြီးကချက်ခံထားတယ်တွေ့ရပါတယ်ဘယ်အများကြီးရတယ်ခိုင်နေချမ်းတွေကိုတော့ချက်ခံထားတာမတွေ့ရပါဘူးအဲ့တော့အဓိကကတော့ capacity ရှိတဲ့လူတွေဒီ accountable ရတဲ့လူတွေလုပ်ဖို့အရေးကြီးတယ်လို့ဖြစ်ပါတယ
်ဟုတ်ကဲ့ဆရာမနိုင်ငံရေးကောင်းဆောင်ကနိုင်ငံရေးအဖြစ်ဆုံးဖြတ်ပေးမယ်အဲ့ဒါကိုလက်တွေ့အကောင့်ထော်ဖော်မဲ့ဘျူရိုကရေစီကြတော့ဒါအုပ်ချုပ်ရေးနဲ့ပတ်သက်တဲ့အုပ်ချုပ်ရေးစီမံခန့်ခွဲမှုတွေနဲ့ပတ်သက်လာပြီးဖြစ်ပါတယ်အဲ့ဒီဟာရဲ့ efficiency သူရဲ့စွမ်းရည်ထက်မြက်မှုတိတိယောက်လုံနိုင်စွမ်းကိုဘယ်လိုမြင်ပါလဲ production ဆိုရင်သုံးသပ်ပြပါဦးခင်ဗျာအ
ဲ့ဒါမှာပြောရချင်ပြီးတဲ့ဟို၅နှစ်ကြာကာလစတန်းကပေါ့လေဒီသိစိတ်ဖြစ်မှာအဲ့ဒီကိစ္စကလုံးလုံးကြံခဲ့တယ်ဒီနေ့ကမှသူသူနဲ့ဇာနာမရှိခဲ့ဘူးသူတွေ့ခဲ့ရဘူးเนาะအင်းလိုပြောမယ်ဆိုရင်တော့ civil administration ရဲ့ reform ပေါ့အတိအကျပြောမယ်ဆိုရင် trail ပေါ့ဗျာဒါပဲလုံးလုံးမြင်းနယ်အဆင့်မြင်းနယ်အဆင့်အောက်ကဖြစ်နေမှာဆိုရင် trail မပြောင်းပြီးဘာမှပြောင်းမှာမဟုတ်ဘူးတော့ချက်ခုမှလည်းပြောမယ်ဦးကျင်းစင်ရဲ့ပြင်ပြောင်းလဲမှုပြီးတော်တော်များများအသက်ကလေးချပေးခဲ့ပါတယ်အဲ့ဒီအောက်ခြေအဆင့်မြင်းနယ်အဆင့်မှာတွားပြီးတော့သူတန့်ကုန်တာပဲအိုးဝင်းကလာအကြီးကြီးမှာတော့ချိုးရရန်ရရှိတယ်ကျမရေးဆိုရရှိရပဲပေါ့ဗျာနော်ပြက်စင်မှာလည်းရှိရပဲပေါ့နော်ဒီဖုန်းမှာလည်းရှိရပေါ့လမ်းမဆက်တွေမှာရှိရပဲပေါ့ဒါတွေကပြောလဲမှုမရှိသေးဘူးနော်အထက်ကနေလေးကြီးမှာနေပြီးတော့ပေါ်ဖြစ်မယ်ဒီကဖြစ်မယ် on လို့မဖြစ်ဘူးဗျာဒီအောက်ခြေရန်တရားကိုပြင်နေတဲ့ကတော့ဒီတိုင်းနဲ့တန်းတန်းနဲ့မျောနေအောင်ပါဒီလူကောင်းကိုတခြားလောက်ရမယ်အရင်ကလူတွေကလမ်းမဆက်နေရှင်အောင်အပေါ်ရန်ကြောင်းလေးလို့သွားတာပဲကိုကိုလို့ကျွန်တော်ရပြီဆက်ပြီးသွားတာပဲပေါ့ဗျာအဲ့လိုပဲကျွန်တော်တကယ်ပြောရတာပါပဲ
သူခင်ဗျာဘယ်စောစောပြောတဲ့အထက်မှာဒါဒင်းညာရေးကိစ္စကိုမလုပ်မဲ့ပါ냐ဆိုတာကောင်းတယ်ပြောတော့အဲ့ဒီကိစ္စမှာလည်းအဟံတားတွေရှိနေတယ်တချို့ကထောက်ပြကြပါတယ်အထူးသဖြင့်စစ်တပ်ရဲ့အမင်းမကြီးတဲ့လူတွေနဲ့ခေါ်တော့မဆွေးနွေးဘူးအဖွဲ့တွေနဲ့ပေါ့လေအဲ့ဒီသဘောမျိုးလေးရှိနေတော့အဲ့ဒီခက်ခဲဘယ်လိုကြော်လှောက်နိုင်မယ်မြင်ပါလဲအဲ့ဒါရောဖြစ်နိုင်ပါရဲ့လား
အဲ့ဒါပါဗျာကျွန်တော်ကအင်တာဗျူးဖြစ်နေတဲ့ကိစ္စတခုပါနော်လုပ်မဲ့ကျွန်တော်အချင်းကရှိသေးတယ်ဒီကိစ္စမှာစစ်တပ်ကလည်းပါနေတာပဲပေါ့ဆိုတော့ခေါက်ကလည်းနိုင်ငံဖွဲ့ကြီးအကုန်လုံးပါလာလဲအောင်အဓိကတွေကိုနီးနီးညွန့်နဲ့ပြပါလာအောင်ဖြစ်ရမယ်နံပါတ်1ကဒီနိုင်ငံရေးပါတီတွေအခုကပြောမယ်ဆိုရင်ဟိုရက်ကွယ်နိုင်တဲ့နိုင်ငံရေးပါတီတွေမှာဆက်ပြောဆွေးနွေးရမယ်တဲ့ကျန်တဲ့လူတွေကမဆွေးနွေးရဘူးတဲ့ဆိုတော့ကျွန်တော်တို့ကဟိုချင်းပြည်နယ်ကပါတီတွေပြောကြတယ်ချင်းပြည်နယ်မှာဆိုလို့ရှိရင် KNL ကအကုန်လုံးပြတ်တော့နိုင်သွားတယ်ခ
ချင်းပါတီတွေကတနည်းမှမရဘူး။ညာရဲ့နည်းတယ်။ဒီတော့တကယ်ချင်းပါတီမပါတော့ဘူးလား။နော်။နောက်တစ်ခုအရေးကြီးတာပါလဲဆိုတော့ဒီရက်ဆက်ဒီကော်ဖီကိုခေါ်တဲ့စီဗိုလ်ဆိုဆာတီဖွဲ့တွေကနေရာမရဘူး။နော်။ဒီကတော့ဒီလိုစင်ညာလေးတွေမှာလူနည်းနည်းလေးနဲ့ကွက်လို့မယ်ဆိုလို့ရှိရင်စိတ်ထိတ်တယ်မရှိဘူး။အဲ့ကြောင့်ပြောတော့ဒီတိုင်းကတိုင်းပြည်မှာအဲ့လိုတွေပဲနော်။အားလုံးပါဝင်လာမှုကိစ္စတခုကိုကျိုးပန်းမှာနော်။ဟုတ်လားပြောခင်းတယ်ဟာလည်းမျိုးချွန်ပြီးပြင်ပါပြီးချင်းမဲ့တဲ့အစ်ကမျိုးကဒီမှာမဖြစ်နိုင်ဘူး
ကျွန်တော်နောက်ဆုံးမေးချင်တာတစ်ခုကတော့အစိုးရကခေါင်းဆောင်တွေကပြင်ကျင်ပင်မဲ့ society ကလူမှုအဖွဲ့အစည်းကလိုက်မလာတာတို့လူတိုင်းဝိုင်းကဥပမာဖြင့်ဘာသာရေးနဲ့ပတ်သက်ပြီးတော့ဆွန့်ရောက်လာတာမျိုးတွေကဘယ်လိုပုံစံမျိုးနဲ့တားဆီးထိုင်မယ်ထင်ပါလဲစီမံကိန်းချလုပ်လို့ရမယ့်ကိစ္စလို့ထင်ပါလား
ဟာခစ်ကပြောင်းသွားပြီလေကျေကျေကမာရေဟုတ်မလားပြီးခဲ့တဲ့250ရာတော့ထားလိုက်ပါတော့အခုကဒီမိုကရေစီဖြစ်ခဲ့သွားပြီဆိုဒီမိုကရေစီဆိုတော့ကိုယ်တင်မြှောက်ထားတဲ့လူစုပဲလေလူစုကိုကစီးရုံနိုင်ရမယ်လူစုကိုကိုယ်နေလဲကပညာပေးနိုင်ရမယ်လူစုကိုကဥဆောင်နိုင်ရမယ်အဲ့ဒါကိုကျွန်တော်ကမမြင်သေးဘူးနော်ဘာသာရေးဆိုတော့ဆိုရင်ရှိရတာပဲဖြစ်ဖြစ်ဆက်ဆက်မှာရှိရတယ်ဟုတ်ရင်ဥမှုဖြစ်မှာရှိရတယ်ဒီလူတွေကိုကဲဒီညာမှားနေတယ်ဒီဘက်ပြင်ထားတယ်နော်ဒီဘက်ကလည်းဆိုတော့မှန်တဲ့လမ်းကိုလာပါဆိုတော့ကိုကလောက်ရမယ်အားမမလို့ကနေလှုပ်ပိတ်ပြီးတော့ပုံမှန်ချိုင်းနေလို့မရဘူးလေဗျာဟုတ်တယ်မလားဒါကဘာသာရေးရောနော်ဒီတိုင်းဘာရေးရောညီညာရေးပြဿနာအကုန်ပါနေတယ်အဲ့ဒါကလည်းဒီလူတွေကိုတွားရမယ
်ဦးကျော်စင်သာရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါရှင်အခုတော့တပတ်အတွင်းအားကစားသတင်းကိုထုတ်လွှင့်ပေးပါမယ်ကိုရင်တိုင်းစူးစီးတင်ပြထားပါတယ်ရှင်
ပြင်းထန်နိုင်ငံမှာကျင်းပတဲ့ Euro 2016ဥရောပဖလားဘောလုံးပွဲကတော့ပြီးသွားပါပြီ။ပြိုင်ပွဲမစခင်ကဘိုဆွဲမယ်လို့ထိတ်ကနေတစ်ပေးခံထားတဲ့နာမည်ကြီးအသင်းတွေကိုကြော်ဖြတ်ပြီးတော့ပေါ်တူဂီအသင်းကဘိုဆွဲသွားပါတယ်။ Paris မှာဇူလိုင်လ10ရက်နေ့ကကစားခဲ့တဲ့နောက်ဆုံး Final မှာတော့ပြင်းထန်တဲ့ပေါ်တူဂီတို့ပိုလူခဲ့ကြတာပါ။အရှင်ပြင်းထန်ကတော့ပွဲစားတာနဲ့ဂိုးရဖို့အတွက်ရဲရဲတင်းတင်းနဲ့တိုက်စစ်ဖွင့်ကစားခဲ့ပြီးတော့ပေါ်တူဂီဘက်ကိုဖိအားပေးခဲ့ပါတယ်။ဒါပေမဲ့ပွဲစားပြီးတိတ်မကြခင်မှာပဲပေါ်တူဂီဘက်ကစီရိုနယ်ဒိုဒူးတန်ရရသွားတာကြောင့်22မိနစ်မှာလူစားလဲခဲ့ရပါတယ်။နှစ်သင်းလုံးဂိုးသွင်းခွင့်ရခဲ့ပြီးမဲ့မိနစ်90အထိဂိုးမသွင်းနိုင်လို့အချိန်ပိုကစားခဲ့ရပါတယ်။အချိန်ပိုဒုတိယပိုင်း109မိနစ်အရောက်မှာတော့ပေါ်တူဂီအသင်းကအီဒါကပယ်နယ်တီအေရီယာထိတ်ကနေကန်သွင်းခဲ့လို့ပေါ်တူဂီကပြင်သစ်ကိုတကိုးကိုမရှိနဲ့နိုင်ပြီးတော့ယူရို2016ရဲ့ချန်ပီယံဖြစ်သွားပါတယ်။ဒါဟာပေါ်တူဂီအတွက်တော့ဥရောပဖလားကိုပထမဆုံးအချိန်ဂိုးဆွဲတာဖြစ်သလိုနိုင်ငံတကာပြိုင်ပွဲမှာလည်းပထမဆုံးအကြိမ်ချန်ပီယံဖြစ်မှုတာလည်းဖြစ်ပါတယ်ဗျာ
။ Jogo Portugal seria da minha parte.
ပေါ်တူဂီနီးပြဖာနန်ဒိုဆန်တိုးစ်ကတော့ပေါ်တူဂီအသင်းချန်ပီယံဖြစ်တာဟာအသင်းလိုက်စူးစီးမှုအားကောင်းလို့ဖြစ်တယ်လို့ပြောလိုက်ပါတယ်။ပြင်းစနီးပြဒေရှောင့်ကတော့ချန်ပီယံမဖြစ်တဲ့အတွက်အရန်ကိုစိတ်ပြတ်မိတယ်လို့ပြောပါတယ်
။ De perdre cette finale comme ça.
ဟုတ်ပါတယ်ဒီပွဲရှုံးလိုက်တဲ့အတွက်အရန်ကိုစိတ်ပြတ်မိပါတယ်။final မှာအခုလိုရှုံးရတာတော့ကိုစိုးပါတယ်။ဒါပေမဲ့ဒါကိုလက်ခံရမှာပါ။ပေါ်တူဂီအသင်းအတွက်ဂိုးယူပါတယ်။သူတို့ကချန်ပီယံအသစ်ပါ။ကျွန်တော်အခွင့်အရေးတွေရခဲ့ပါတယ်။ပွဲပြီးကနေမှဂျီနီယက်ကန်တာတိုင်ထိသွားတယ်။ကျွန်တော်အဆုံးသတ်မသေးကြဘူး။ပြီးတော့ခေါင်းအေးမကစားနိုင်မယ့်နဲ့ကစားသမားတွေကလည်းပွဲပန်းနေပါတယ်။အားလုံးကတော့အဆန်းငုတ်ကစားခဲ့တာပါပဲ။ဒီအတွက်ဘယ်သူမှအပြစ်ပြောစရာမရှိပါဘူး
။ဒီရိုနယ်ဒိုဟာဒီ2016ခုနှစ်မှာဥရောပဖလားရောချန်ပီယံစ်လိဂ်ဖလားနှစ်ခုလုံးမှာပူဆွဲသွားတဲ့အတွက်ဖီဖာရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုရဖို့လဲအလားအလာကောင်းသွားပြီလို့ဆိုရမှာဖြစ်ပါတယ်ဗျာမန်ချက်စတာစီးတီးနီးပြတစ်ပက်ဂေါ်ဒီယိုလာကသူ့အနေနဲ့ကြုံလာမဲ့စိန်ခေါ်မှုတွေနဲ့ PR တွေကိုရင်ဆိုင်မှုပြင်ထားပြီးတော့ပရီးမီးယားလိဂ်မှာရှင်သန်အောင်ပွဲခံနိုင်မှာဖြစ်တယ်လို့ပြောလိုက်ပါတယ
် That's why I'm here to prove
ကျွန်တော်အနေနဲ့ပရီးမီးယားလိဂ်မှာလည်းလုံနိုင်နေဆိုတော့ကိုပြဖို့မန်စီးတီးကိုလာတာပါဘာစီလိုနာမှာတော့ကျွန်တော်မှာအားလုံးရှိခဲ့တယ်ဘောလုံးတက်တန်တစ်ချောင်းအတွင်းအကောင်းဆုံးဘောလုံးသမားလည်းရှိခဲ့တယ်အတင်းကလည်းတစုတစည်းတဲ့ကစားသမားအများစုကအကယ်ဒမီကလာတာတွေဖြစ်လို့ကျွန်တော်သိပါတယ်ဘိုင်ယန်မှာလည်းအတွေ့အကြုံတွေအများကြီးရခဲ့ပါတယ်ကျွန်တော်ရဲ့နီးပြတက်တန်မှာဒါကနောက်ထပ်စိန်ခေါ်မှုပ
ါဂေါ်ဒီယိုလာကမန်စီးတီးနီးပြဖြစ်လာတဲ့ချိန်ထဲမှာပဲမန်ယူကလည်းမော်ရီညိုကိုခေါ်လိုက်တဲ့အတွက်သူတို့နှစ်ယောက်တစ်ခါထိတိုက်တွေ့ကြအောင်မှာဖြစ်ပြီးတော့မော်ရီညိုဟာထိတ်တန်းနီးပြတယောက်ဖြစ်ပြီးသူ့ကိုလည်းပိုကောင်းလာစေတယ်လို့ဂေါ်ဒီယိုလာကတော့ပြောလိုက်ပါတယ်မန်ချက်စတာယူနိုက်တက်ကအခုနှစ်မှာတတိယမြောက်ခေါ်လိုက်တဲ့အာမေးနီးယားကွန်းလယ်တိုက်စစ်မှုမဟီတာယန်ကတော့မန်ယူအသင်းမှာကစားမှာကိုစိတ်လှုပ်ရှားမိတယ်လို့ပြောလိုက်ပါတယ်
Thank you very much. I'm very excited. It's a big opportunity.
ကျွန်တော်အရင်စိတ်လို့ရှားပါတယ်။ Man U အတွက်ကစားဖို့ကျွန်တော်အတွက်မဟာခွင့်ရေးပါ။စင်ခေါ်မှုအစ်စ်ပါ။ကျွန်တော်အနေနဲ့အကောင်းဆုံးကြိုးစားသွားမှာပါ
။ဒါပေမဲ့တိုင်ယန်ဟာ Man U အတွက်အဓိကကစားသမားဖြစ်တယ်လို့ Man U နီးပြမော်ရီညိုကပြောပါတယ်
။ Miki is a fantastic player.
Maki တိုင်ယန်ဟာအရင်ကောင်းပါတယ်။အဲ့ဒီတည်းကျွန်တော်ကြိုက်တာတခုကသူဟာရှည်တန်းတိုက်စစ်မှုမဟုတ်ပဲဂိုးတွေအများကြီးသွင်းခဲ့တယ်ဆိုတာကိုငင်းလို့မရပါဘူး။ရှည်တန်းတိုက်စစ်မှုမဟုတ်တဲ့သူတွေကတော့သူသွင်းတဲ့ဂိုးကများပါတယ်။ပြီးတော့ဂိုးသွင်းခွင့်ဖန်တီးပြီးတာကိုကြည့်ရင်လည်းရှင်းပါတယ်။ဘာကြောင့်လဲဆိုတော့သူရဲ့ဖန်တီးမှုအမြင်တွေနဲ့အသင်းလိုက်ကစားပုံကိုရှင်းရှင်းလင်းလင်းမြင်နိုင်ပါတယ
်။မက်တာယန်ဟာအမေနီးယားအတွက်59ပွဲကစားပြီးတော့19ဂိုးသွင်းထားပါတယ်ခင်ဗျာ။တင်းနစ်ပြိုင်ပွဲတွေဘက်ကိုကြည့်ရင်တော့ဝမ်ဘယ်ဒန်တင်းနစ်ပြိုင်ပွဲရဲ့နောက်ဆုံး final တွေကိုပြီးခဲ့တဲ့စနေနေ့တင်းနစ်ကနေနေ့မှာကစားခဲ့ကြပါတယ်။စနေနေ့ကကစားတဲ့အမျိုးသမီးတူချင်း final မှာ American ကကမ္ဘာနံပါတ်1 Serena Williams နဲ့အခုနေ့ Australian Open Champion Angelique Kerber တို့ပေါ်လူခဲ့ကြတာပါ။ပထမပွဲမှာနှစ်ယောက်စလုံးအကျိတ်နဲ့ကစားပြီးတော့ Serena ကခွန်ငါးနဲ့နိုင်ပါတယ်။ဒုတိယပွဲမှာလည်းအစောပိုင်းမှာအပြန်အလှန်ကစားနေပြီးတော့မှနောက်ပိုင်းမှာ Kerber ဘက်ကအမားတွေများလာပြီးတော့ Serena က 6-3 နဲ့နိုင်ပြီးနောက်ဆုံးမှာခွန်ငါး 6-3 နဲ့မပွဲပြတ်နိုင်ပြီးတော့ Wimbledon Champion ဆုကို9ချိန်ပိုဆွဲသွားပါတယ်။Serena ဟာဒီပွဲနိုင်လိုက်တဲ့အတွက်အချိန်က Grand Slam ဆုပလာကို22ချိန်နဲ့ Open Era ကာလမှာအများဆုံးရထားတဲ့ Germany က Steffi Graf တင်ထားတဲ့အများဆန်ချိန်နဲ့ညီသွားခဲ့ပါတယ်ခင်ဗျာ Wimbledon Tennis ပြိုင်ပွဲရဲ့အမျိုးသားတူချင်း Final ကိုတော့တနင်္ဂနွေနေ့ကကစားခဲ့ပြီးတော့ Britain က Andy Murray နဲ့ Canada က Milos Raonic တို့ကစားခဲ့ကြတာပါပထမပွဲမှာ Andy Murray က 6-4 နဲ့နိုင်ပါတယ်ဒုတိယပွဲနဲ့တတိယပွဲတွေမှာလည်းAndy Murray က tie break အထိကစားပြီးတော့ 9-6-9-6 နဲ့၃ပွဲပြတ်နိုင်ပြီးတော့ champion ဖြစ်သွားခဲ့ပါတယ်။ဒါဟာ Andy Murray အတွက်တော့ Wimbledon Super Flag ကိုဒုတိယအကြိမ်ရတာဖြစ်ပြီး Grand Slam Flag ကိုတော့တတိယအကြိမ်မြောက်ရတာဖြစ်ပါတယ်ခင်ဗျာ
။ကိုရင်နိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာလည်းအလွယ်တကူဝင်ရောက်ဖတ်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ကျမတို့ဒီကြာတာပတင်းနဲ့မနဲ့ထုတ်လွှင့်မဲ့ radio အစီအစဉ်ကိုတော့ line to meter 30 40 50နဲ့ line la meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်သိန်းကအကြီးညာပေးမှာဖြစ်ပါတယ်ရှင်။
အမေရိကန်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေလူမှုအခွင့်အရေးခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေနိုင်ငံရေးခေါင်းဆောင်တွေကိုသမ္မတဘရက်အိုဘားမားကဒီကနေ့အင်ပီရိုမှာတွေ့ဆုံပြီးလူမှုဝန်ပိုင်းတွေကြားယုံကြည်မှုပြန်တည်ဆောက်ဖို့နည်းလမ်းတွေကိုဆွေးနွေးကြဖို့ရှိပါတယ်။လူမှုဝန်ပိုင်းတွေနဲ့သူတို့ကိုကောက်ကွယ်ပေးဖို့တာဝန်ယူထားကြတဲ့ရဲတပ်ဖွဲ့ဝင်တွေကြားတင်းမာမှုတွေရှိနေချိန်မှာပဲအခုလိုတွေ့ဆုံဆွေးနွေးနည်းလမ်းရှာကြမှာပါ။တောင်တိုးပင်လယ်ကုလုံးဒီဘောက်ကိုပိုင်ဆိုင်တဲ့လူတရုတ်နိုင်ငံကပြောထားတဲ့ပေါ်ဥပဒေကြောင်းအရခိုင်လုံမှုမရှိဘူးဆိုပြီးအနုညာတာခွန်ရုံးကအင်္ဂါနေ့မှာဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက်တရုတ်နဲ့ဖိလစ်ပိုင်တို့တွဲဆုံဆွေးနွေးဖို့အစပြောလာကြပါပြီ။ဒီလိုတွဲဆုံဆွေးနွေးခြင်းအပြင်လက်နက်ကင်ပြစ်ပခဖြစ်မဲ့အလားအလာလျော့သွားနေတာကြောင့်နိုင်ငံရေးအရအများကလက်ခံနိုင်ပါတယ်။ဒီဆုံးဖြတ်ချက်ကိုဖိလစ်ပိုင်အစိုးရကကြိုဆိုပေမဲ့တရုတ်ဘက်ကတော့လက်မခံကြောင်းချက်ချင်းပဲတုံ့ပြန်ပြောဆိုပါတယ်။ဒီတောင်တရုတ်ပင်လယ်ရေးကြီးစံနဲ့ပတ်သက်တဲ့အနုညာတာခုံရုံးရဲ့ဆုံးဖြတ်ချက်ကိုမြန်မာနိုင်ငံကမှတ်သားထားတဲ့ကြောင်းအဲ့ဒီဆုံးဖြတ်ချက်ရဲ့အကျိုးသက်ရောက်မှုနဲ့ဒေတာတွေနဲ့ပြင်ပကိုရိုက်ခတ်လာနိုင်မဲ့ကိရက်ကိုမြန်မာနိုင်ငံကစောင့်ကြည့်လည်လာနေတယ်လို့မြန်မာနိုင်ငံကြားရေးဌာနရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံဟာတောင်တိုးပင်လယ်တွေနဲ့မြေပိုင်ဆိုင်တဲ့လို့ကြေညာထားတဲ့နိုင်ငံတွေထဲမှာမပါပေမဲ့တောင်တိုးပင်လယ်တွေဖြစ်ပေါ်တိုးတက်မှုတွေကိုလေးနဲ့ထားတယ်လို့သတင်းထုတ်ပြန်ကြမှာပြောထားပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနအကြံပေးပုဂ္ဂိုလ်ခရစ်စတီခင်နေဟာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့တ်မာဆီယယ်နဲ့အတူဒီကနေ့မနေ့ပိုင်းကရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တွေ့ဆုံဆွေးနွေးပြီးအမေရိကန်နဲ့ရန်ကုန်တိုင်းဒေသကြီးအစိုးရကဆက်ဆံရေးပူးပီးမြင့်တမ်းမဲ့နိလန့်တွေကိုဆွေးနွေးကြတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအတံလွင့်လုံခြုံအုပ်ချုပ်ရေးမှူးများအဖွဲ့ BBG ဥက္ကဋ္ဌ NBC Universe ရုပ်သံဌာနရဲ့အမှုဆောင်ရရှိသူဖြစ်သူ Jeff Shell ဟာဒီသတင်းပေါ်တွင်လုံခြုံကိစ္စနဲ့မော်စကိုသွားတာမှာရုရှားနိုင်ငံကပြည်ဝင်ခွင့်မပြုတဲ့အပြင်နိုင်ငံတော်ကြားထိမ့်သိမ်းထားခဲ့ပါတယ်ခင်ဗျာ
။သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရေးမှူးကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Thong ဖြစ်ပါတယ်။ View American အသံညဘက်မြန်မာဘာသာအစီအစဉ်ကိုည9:00ကနေ10:00အထိ line to meter 24 25 30 50နဲ့ line la meter 190တို့ကနေထားရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှာဖောင်းပါ
This program has come to you from the Voice of America, Washington.